Welcome to the Voice of America in Burmese.
ဗီယံပေါင်းကင်းဝေးတဲ့ညတညဖြစ်ပါသည်ခင်ဗျာအမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA အမေရိကန်တန်ကနေ2022ခုနှစ် April 22ရက်ကြာသပတေးနေ့ညပိုင်းခင်ဗျာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိ line တို့ meter 1925 30 minutes နဲ့ VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညတော့အစီအစဉ်မူကတော့ကျွန်တော်ဂျန်နိုင်ပါဒီညပိုင်းထိတ်တန့်ရောက်သတင်းတွေမှာတော့ယူကရိန်းနိုင်ငံမာရီယိုပိုမြို့ကယူကရိန်းတပ်ဖွဲ့တွေရဲ့နောက်ဆုံးစခန်းသမ္မတစက်ရုံကိုဝင်မတိုက်ဖို့ရုရှားသမ္မတပူတင်ကညွှန်ကြားလိုက်ပါတယ်။မြန်မာနိုင်ငံမှာတော့နိုင်ငံသားငွေလဲလှယ်မှုဆိုင်ရာကန့်သတ်ချက်ကင်းလွတ်ခွင့်စရင်စစ်ကောင်စီကဒီနေ့ထုတ်ပြန်လိုက်ပါတယ်။အမေရိကန်မှာတော့ COVID-19 ကူးစက်သူ380ကျော်သွားပြီဖြစ်ပါတယ်။ဒီသတင်းတွေနဲ့ဒူးသတင်းပေးပို့ချက်ဒီဘက်မှာတော့ဖန်စီထိမ့်သိမ်းခံထားတဲ့သတင်းသမားတအူးဖြစ်သူဦးစီသူအောင်မြတ်ပေါ်ဆွဲချက်တင်ထားတဲ့အမှုသုံးမှုနဲ့ပတ်သက်ပြီ
းနော်ဒီဒီနေ့ရုံးချင်းဆိုလို့ရှင်နောက်တစ်ချိန်ကြရင်တော့ဖရောက်ဆက်ဖြစ်ပြီပေါ့နော်နောက်တစ်ချိန်ကြရင်နောက်ဝဟန်ရောကမနေ့ပြန်ရှိမယ်ဗဇနာရောကတပတ်ခါပဲတောက်ကြပြီပေါ့နော်
ဦးစီတော်မြင့်ရဲ့ရှင်နေပြောသွားတာဖြစ်ပါတယ်ဒီကြောင့်ပြည်စုံကိုမကြခင်မှာနားဆင်ရမှာပါဒါပြင်ရခိုင်ကနေရန်ကုန်ကိုသွားဖို့ကြိုးစားတဲ့မွတ်စလင်15ဦးအမ်းမြူနယ်မှာဖမ်းခံရတဲ့အကြောင်းတခါရခိုင်ပြည်နယ်မှာပဲလီဒန်မိုးရံကြောင့်ဒုက္ခတွေတဲ့အိမ်တွေပျက်စီးပြီးတော့အခက်အခဲကြုံနေတာပါဝင်ထိုင်းနိုင်ငံချင်းရိုင်မှာအထောက်ထားမဲ့တဲ့မြန်မာတွေတင်လာတဲ့ကားမှောက်ပြီးတော့6ဦးထံရသွားတဲ့အကြောင်းတွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်ဒီအကြောင်းတွေမတင်ဆက်ခင်မှာအခုနောက်ဆုံးရသတင်းတွေကိုတော့ကိုဇော်ဝင်းလိုက်နဲ့မဆုမွန်တို့ကြီးညာပေးမှာဖြစ်ပါတယ်ဗျာ
ယူကရိန်းတပ်ဖွဲ့တွေနောက်ဆုံးချေကုပ်ယူထားတဲ့မာရီယိုပိုမြို့ကတမ်မနီစက်ရုံရှိရာကိုရုရှားတပ်ဖွဲ့တွေဝင်မတိုက်ဖို့သမ္မတဗလာဒီမီပူတင်ကဒီကနေ့ညွှန်ကြားလိုက်ပါတယ်။အဲဒီနေရာကိုဝင်ရောက်တိုက်ခတ်ခြင်းအပြင်ရုရှားတပ်ဖွဲ့တွေအန္တရာယ်ဖြစ်စေမယ့်အစားအဲဒီနေရာကိုရင်တကောင်မှပြန်လို့မရနိုင်တဲ့အထိတင်းကျပ်စွာပိတ်ဆို့ထားတယ်လို့ရုရှားကဝေးဝင်ကြီးစာဂျီရွှေကူးကိုသမ္မတပူတင်ကရုတ်တံကဓာတ်ရိုက်ထုတ်လွှင့်ပြသတဲ့စီအိုဘက်မှညွှန်ကြားချက်ပေးလိုက်တာပါ။ရေးပါတဲ့မာရီယိုပိုစိတ်ကမ်းမျိုးကအဇော့ဖ်တယ်တမနီစက်ရုံနေရာမှာယူကရိန်းတပ်ဖွဲ့ဝင် 2,000 လောက်ရှိနေသေးကြောင်းဒါပေမဲ့ကျန်နေတဲ့နေရာတွေအားလုံးကိုရုရှားကသိမ်းပိုက်ထားပြီဖြစ်ကြောင်းကာကွယ်ရေးဝန်ကြီးရွှေကူကသမ္မတပူတင်ကိုပြန်လည်ပြောကြားခဲ့ပါတယ်။ရုရှားကသိမ်းပိုက်ထားပြီဖြစ်တဲ့ခရိုင်းမီးယားဒေသနဲ့ရုရှားကိုထောက်ခံတဲ့ယူကရိန်းအရှေ့ပိုင်းဒေသဆက်သွယ်နိုင်ရေးအတွက်အခရာကျတဲ့ဒီမာရီယိုပိုမြို့ကိုသိမ်းပိုက်လိုက်နိုင်တာဟာရုရှားတို့အတွက်စစ်ရေးအရမဟာဗျူဟာမြောက်တဲ့အောင်မြင်မှုဖြစ်ပါတယ်။မာရီယိုပိုမြို့ဟာအဇော့ဖ်ပင်လယ်နဲ့ထိစပ်နေတဲ့စိတ်ကမ်းမြို့ဖြစ်ပါတယ်။မာရီယိုပိုမြို့မှာပြင်းထန်နေကြတဲ့ယူကရိန်းအရသားတွေရဲ့ကာကွယ်မှုအပေါ်နိုင်ငံတကာကစိုးရိမ်တကြီးစောင့်ကြည့်နေကြတာပါ။ယူကရိန်းဒုတိယဝန်ကြီးချုပ်အီရီနာဗရက်ရှုကတော့ပြင်းထန်နေတဲ့အရသားတွေကိုဘတ်စကားလေးစီးနဲ့ Humanitarian Corridor လို့ခေါ်တဲ့စာနာမှုဆိုင်ရာလမ်းကြောင်းကနေဗုဒ္ဓဟူးနေ့ကကယ်ထုတ်နိုင်ခဲ့တယ်လို့ဒီကနေ့ပြောကြားလိုက်ပါတယ်ခင်ဗျာ။နိုင်ငံတကာပြည်ပခန့်တွေကိုတန်ခအရေးယူမဲ့အစားတွဲဆောင်ဆွေးနွေးအဖြစ်ရှာတဲ့နည်းလမ်းကိုအသုံးပြုတဲ့ကြောင်းဒီနိုင်ငံရဲ့ရည်တည်ချက်နဲ့ပတ်သက်လို့သမ္မတရှီကျင်းဖင်ကဒီကနေ့ပြောကြားလိုက်ပါတယ်။ယူကရိန်းကိုကျူးကျော်တိုက်ခိုက်မှုနဲ့ပတ်သက်လို့ရုရှားအပေါ်အနောက်နိုင်ငံတွေကပြင်းထန်တဲ့ဒဏ်ခပိတ်ဆို့မှုတွေချမှတ်ထားတာနဲ့ပတ်သက်လို့တရုတ်သမ္မတကအဲ့ဒီလိုပြောကြားလိုက်တာပါ။တရုတ်နိုင်ငံဟာနိုင်ငံအလုံးရဲ့အချုပ်အခြာပိုင်ဆိုင်ခွင့်ကိုလေးစားလိုက်တာကြောင့်တခြားနိုင်ငံရဲ့ပြည်တွင်းရေးကိုလည်းဝင်ရောက်ဆော့ဖက်ခြင်းမရှိကြောင်းတရုတ်နိုင်ငံဟိုင်နန်ကျွန်းမှာကျင်းပတဲ့ညီလာခံမှာသမ္မတရှီကျင်းဖင်ကအဲ့ဒီလိုပြောကြားလိုက်တာပါ။ဒါပြင်လုံခြုံရေးအရာခွဲခြားလို့မရနိုင်ဘူးဆိုတော့တဟဇာတာမြတာပြီးထိရောက်မှုရှိတဲ့ရေရှည်တည်တတ်တဲ့လုံခြုံရေးဆိုတဲ့အခြေခံမူဝါဒကိုလက်ကင်ထားတဲ့ကြောင်းတပားနိုင်ငံရဲ့အာဏာချုပ်ပေါ်အခြေခံတဲ့အမျိုးသားလုံခြုံရေးကိုလက်မခံတဲ့ကြောင်းတရုတ်သမ္မတကပြောပါတယ်ရုရှားနဲ့ရင်းနှီးစွာဆက်ဆံနေတဲ့တရုတ်နိုင်ငံကရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်မှုကိုဝေဖန်ပြောဆိုလို့မရှိတဲ့အပြင်လွန်ခဲ့တဲ့လအနည်းငယ်အတွင်းရုရှားအပေါ်ချမှတ်ခဲ့တဲ့ဒဏ်ခအရေးယူမှုတွေကိုပြစ်တင်ပြောကြားခဲ့ပါတယ်ခင်ဗျာလာမယ့်တနင်္ဂနွေနေ့မှာကျင်းပမယ့်ပြင်သစ်သမ္မတရွေးကောက်ပွဲရဲ့မတိုင်ခင်နောက်ဆုံးအကြော့အဖြစ်ပြင်သစ်သမ္မတအီမန်နွယ်မက်ခရွန်နဲ့ပြိုင်ဘက်လက်ရာရင်းမရီလက်ဖီနိုမဲဆွဲစည်းရုံနေကြပါတယ်ရုရှားနဲ့ဆက်ဆံရေးအစ္စလမ်ဘာသာဝင်ရဲ့ခေါင်းစည်းပဝါဝတ်ဆင်ခွင့်စတဲ့ကိစ္စရပ်တွေအပါအဝင်ပြိုင်ဘက်နှစ်ယောက်ရဲ့သုံးနာရီကြာစကားဆစ်ထိုးပွဲကိုရုတ်တန်ကနေဗုဒ္ဓဟူးနေ့တုန်းကဓာတ်ရိုက်ထုတ်လွှင့်ပြသခဲ့ပါတယ်ပြိုင်ဘက်အတိုက်ခံခေါင်းဆောင်လီပင်းကလက်ရှိအစိုးရရဲ့လှုပ်ဆောင်ချက်တွေအကြောင်းအဓိကဥတီပြောဆိုခဲ့ပြီးမက်ခရွန်ကလည်းလေပင်းအပေါ်အချိန်ချင်းစကားနဲ့ထိုးနှက်နိုင်ခဲ့တာကိုလည်းတွေ့ခဲ့ရပါတယ်။ ယူကရိန်းကိုရုရှားရဲ့ကျူးကျော်စစ်ဖြစ်နေတဲ့အတွက်မက်ဆယ်စီယုံရေးလုပ်ငန်းတွေတိတ်မလုံနိုင်ခဲ့တဲ့တမရမက်ခရွန်က2019ခုနှစ်ရွေးကောက်ပွဲမဲဆွယ်ရေးအတွက်ရုရှားဘက်ကနေလစ်ပင်းရဲ့ပါတီငွေချေးယူခဲ့တဲ့အပေါ်ဒေါသတကြီးနဲ့ထောက်ပြဝေဖန်ခဲ့ပါတယ်။ပြင်သစ်ဘဏ်တွေကသူ့ကိုငွေမချေးတဲ့အတွက်သူ့ပါတီကရုရှားဘဏ်စီသွားရတာလို့လစ်ပင်းကကာကွယ်ပြောဆိုသွားခဲ့ပါတယ်။လောလောဆယ်စစ်တမ်းတွေအရတမရမက်ခရွန်ကိုထောက်ခံသူကလစ်ပင်းကိုထောက်ခံသူတဲ့ဆယ်ရာခိုင်နှုန်းလောက်အသာရနေပြီးသူသာပြန်ရွေးခံရမယ်ဆိုရင်2002ခုနှစ်ကတမရဂျက်ရှီရက်နောက်ပိုင်းဒုတိယတက်တန်းကိုဆက်ထမ်းဆောင်တဲ့ပထမဆုံးပြင်သစ်သမ္မတဖြစ်လာမှာပါခင်ဗျာမြန်မာနိုင်ငံအတွင်းနိုင်ငံခြားငွေလက်ခံရရှိသူတွေအနေနဲ့တရက်အတွင်းမြန်မာကျပ်ငွေနဲ့လဲလှယ်ရမယ်ဆိုတဲ့သမ္မတချက်ကနေကင်းလွတ်ခွင့်ရှိတဲ့ကုမ္ပဏီတွေနဲ့အဖွဲ့အစည်းတွေစီးရင်ကိုစစ်ကောင်စီကဒီကနေ့ထုတ်ပြန်လာမှာအဲ့ဒီကင်းလွတ်ခွင့်ရှိတဲ့အထက်နိုင်ငံခြားကလာရောက်ရင်းနှီးမြှုပ်နှံထားသူတွေတန်ယုံတွေကုလသမဂ္ဂအဖွဲ့အစည်းတွေနဲ့နိုင်ငံတကာက NGO အဖွဲ့အစည်းတွေပါဝင်တယ်လို့ဆိုပါတယ်ဘဟုဗန်ကဧပြီလ3ရက်နေ့မှာထုတ်ပြန်လိုက်တဲ့နိုင်ငံခြားငွေလဲလှယ်မှုဆိုင်ရာကန့်သတ်ချက်နဲ့ဆိုင်တဲ့အသေးစိတ်စီးနင်းစည်းကမ်းတွေကိုရေးဆွဲနေစေဖြစ်ကြောင်းစစ်ကောင်စီခန့်ရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဦးအောင်နိုင်ဦးကဒီကနေ့ကျင်းပတဲ့ online CEO ပွဲမှာပြောကြားခဲ့တဲ့အကြောင်း AP သတင်းမှာရေးပါတယ်။ဒါပေမဲ့နိုင်ငံခြားကုမ္ပဏီတွေနဲ့တခြားအဖွဲ့အစည်းတွေအနေနဲ့အလိုအလျောက်ကင်းလွတ်ခွင့်ရကြမယ်လို့ဆိုပါတယ်။အဲ့ဒီအထက်မှာမြန်မာနိုင်ငံရဲ့တခုတည်းသောအထူးစီးပွားရေးဆောင်ဖြစ်တဲ့တိလဝါအထူးစီးပွားရေးဆောင်ကစီးပွားရေးလုပ်ငန်းတွေလည်းပါဝင်တယ်လို့ဆိုပါရယ်ဒေါ်လာနဲ့လဲလှယ်ရမှာကျပ်ငွေတန်ဖိုး 2,000 ကျော်အထိကျဆင်းသွားတာကိုထိန်းချုပ်နိုင်ဖို့အတွက်ဗဟိုဘဏ်ကအဲ့ဒီလိုကန့်သတ်ချက်ကိုထုတ်ပြန်လိုက်တာဖြစ်တယ်လို့ဦးအောင်နိုင်ဦးရဲ့ပြောကြားချက်ကိုကိုကပီ AP သတင်းမှာရေးပါရယ် AP လ3ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်မှာတော့ဒေါ်လာကို 1,850 ကျပ်နဲ့လဲလှယ်ဖို့ဗဟိုဘဏ်ကတတ်မှတ်ခဲ့ပါရယ်ဈေးကွက်ပေါက်ဈေးတဲ့ short ပြီးတတ်မှတ်ထားတဲ့ငွေလဲနှုန်းနဲ့အဲ့ဒီလိုနိုင်ငံခြားငွေပြန်သွင်းရမယ့်ဥပဒေတစ်ကြောင်းမြန်မာနိုင်ငံနဲ့နိုင်ငံခြားငွေသုံးစွဲမှုကိုပြင်းပြင်းထန်ထန်ထိခိုက်သွားလိမ့်မယ်လို့အမေရိကန်၊ဗြိတိန်၊ပြင်သစ်၊ဩစတြေးလျနဲ့တခြားကုန်သွယ်ကြီးများအသင်းတွေကထုတ်ပြန်ခဲ့ကြသလိုဂျပန်၊စင်ကာပူစတဲ့မြန်မာနိုင်ငံမှာအများအပြားရင်းနှီးမြှုပ်နှံထားကြတဲ့နိုင်ငံတွေကတန်ယုံတွေကလည်းသူတို့ကိုကင်းလွတ်ခွင့်ပေးကြဖို့တောင်းဆိုခဲ့ကြပါတယ်မြန်မာနိုင်ငံမှာမနစ်ဖေဗူလာ၁ရက်နေ့ကစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းနိုင်ငံခြားကုမ္ပဏီအတော်များများနိုင်ငံအတွင်းကထွက်ခွာသွားကြပြီးတဲ့နောက်စစ်ကောင်စီအနေနဲ့နိုင်ငံခြားငွေပြတ်လတ်မှုနဲ့ရင်ဆိုင်နေရတယ်ဆိုတဲ့ပြောဆိုမှုတွေလည်းထွက်ပေါ်နေပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုက်တိုမီတာ32 kHz 9303ညနဲ့9383ညလိုက်တိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုက်လိုက်မီတာ190 kHz 1905ညနေပြီးထိုးလင့်ပေးနေပါတယ်ခင
်ဗျာ။ဂျာပါပရင်းညရဲ့နောက်ဆုံးရသတင်းတွေကိုကျွန်မစုမုံကဆက်ပြီးတော့တင်ဆက်ပေးပါမယ်ရှင်။အမေရိကန်ပြည်ထောင်စု Washington DC မြို့တော်မှာကျင်းပနေတဲ့စီးပွားရေးအင်အားကြီးနိုင်ငံ20 G20 နိုင်ငံတွေရဲ့ဗန္ဒာရေးဝင်ကြီးများအစည်းအဝေးမှာရုရှားအရာရှိတွေပါဝင်တာကိုကန့်ကွက်တဲ့အနေနဲ့အမေရိကန်ပြည်ထောင်စုအပါအဝင်အနောက်နိုင်ငံကကိုယ်စားလှယ်တွေမနေ့တုန်းကအစည်းအဝေးကျင်းပနေစေခံမတွေကနေထထွက်သွားခဲ့ကြပါတယ်ရုရှားအစိုးရကိုယ်စားလှယ်ဘက် G20 အစည်းအဝေးမှာစကားပြောနေတဲ့အချိန်မှာပဲအမေရိကန်ဗန္ဒာရေးဝင်ကြီး Janet Yellen ဗြိတိန်နဲ့ကနေဒါဗန္ဒာရေးဝင်ကြီးတွေက G20 ဗန္ဒာရေးဝင်ကြီးတွေနဲ့အစီအဝေးခမ်းမတွေကနေထပ်ဆက်သွားခဲ့ကြတာဖြစ်ပါတယ်။ဒီလိုထွက်ခွာသွားကြပေမဲ့ကမ္ဘာစီးပွားရေးဖွံ့ဖြိုးမှုအခက်အခဲတွေအဖြေရှာရေးအစီအဝေးရဲ့အဓိကပင်မဦးတည်ချက်လမ်းကြောင်းကတော့လွဲသွားမှာမဟုတ်ပါဘူးလို့အစီအဝေးတဘာပတိအင်ဒိုနီးရှားဗန္ဒာရေးဝင်ကြီးဆရီမူလာနီအင်ဒရာဝတီကပြောဆိုလိုက်ပါတယ်
။ Members express deep concerns about humanitarian crisis.economic and financial impact
Ukraine ကိုရုရှားတို့ကျူးကျော်တိုက်ခိုက်မှုကြောင့်လူသားချင်းစာနာထောက်ထားမှုအကျတဲ့စီးပွားရေးနဲ့ဗန္ဒာရေးပေါ်ရိုက်ခတ်မှုတွေကိုအလွန်အမင်းဆိုရင်ကြောင့်အဖွဲ့ဝင်နိုင်ငံတွေကပြောဆိုခဲ့ကြပါတယ် Ukraine စစ်ကိုအမြန်ဆုံးရက်ဆဲဖို့ကိုလည်းတောင်းဆိုကြပါတယ်လို့အစည်းအဝေးတဘာပတိအင်ဒိုနီးရှားဗန္ဒာရေးဝင်ကြီးအင်ဒရာဝတီကပြောဆိုသွားတာဖြစ်ပါတယ်အိန္ဒိယနဲ့ဗြိတိန်နိုင်ငံကြားမှာလွတ်လပ်တဲ့ကုန်သွယ်ရေးဆိုင်ရာသဘောတူစာချုပ်တစ်ခုဒီနှစ်ကုန်ပိုင်းမှာချုပ်ဆိုနိုင်မယ်လို့မျှော်လင့်ကြောင်းအိန္ဒိယနိုင်ငံမှာနှစ်ရက်ကြာခီးစဉ်ရောက်ရှိနေတဲ့ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆင်ကပြောဆိုလိုက်ပါတယ် ။လာမယ့်စာအုပ်ချိန်လောက်မှာတော့အိန္ဒိယနဲ့ဗြိတိန်တို့ကြားကုန်သွယ်မှုသဘောတူညီချက်တွေအပြီးချုပ်ဆိုနိုင်မယ်လို့သူမျှော်လင့်ကြောင်းအိန္ဒိယနိုင်ငံအနောက်ပိုင်းဂူဂျာရတ်ပြည်နယ်ကိုရောက်ရှိနေတဲ့အချိန်သတင်းလောက်တွေကိုဗြိတိန်ဝင်ကြီးချုပ်ကပြောကြားခဲ့တာဖြစ်ပါတယ်။ဗြိတိန်ဝင်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ဟာသူ့ရဲ့အိန္ဒိယခီးစဉ်တွင်မှာအိန္ဒိယနိုင်ငံအတွက်လွတ်လပ်ရေးတိုက်ပွဲဝင်ခဲ့တဲ့မဟာတမဂန္ဒီရဲ့နေအိမ်ကိုလည်းတွားရောက်လည်ပတ်ခဲ့ပါတယ်။ဂန္ဒီကြီးဟာပုံမကောင်းမွန်တဲ့ကဘာကြီးဖြစ်တည်လာအောင်ရိုးရှင်းလာတဲ့အကြမ်းမဖက်အနုနီးလမ်းစဉ်လေးနဲ့အမှန်တရားကိုဖော်ဆောင်နိုင်ခဲ့တဲ့ထူးခြားမြင့်မြတ်တဲ့လူသားတဦးပါလို့ရေးသားခဲ့ပါတယ်။မနေ့ကတောက်ကြနေ့ဧပြီလ22ရက်နေ့မှာတော့အိန္ဒိယနိုင်ငံရဲ့မြို့တော်နယူးဒေလီကိုခီးဆက်မှာဖြစ်ပြီးအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တွေ့ဆုံဖို့ရှိပါတယ်။ရုရှားနိုင်ငံနဲ့ကာလရှည်ကြာမိတ်ဖက်နိုင်ငံအဖြစ်ရပ်တည်ခဲ့တဲ့အိန္ဒိယနိုင်ငံအနေနဲ့ယူကရိန်းရေးကူညီထောက်ပံ့ပေးဖို့အိန္ဒိယဝန်ကြီးချုပ်နဲ့ဆွေးနွေးပွဲမှာဗြိတိန်ဝန်ကြီးချုပ်ကတိုက်တွန်းဆွေးနွေးနိုင်ခြင်းရှိပါလေရှင်။အမေရိကန်ပြည်ထောင်စုမှာတော့ဧပြီလ20ရက်နေ့ဗုဒ္ဓဖူးနေ့စည်းရင်အရCOVID-19 ကပ်ရောဂါအတည်ပြုလူနာပေါင်း 80.8 သန်းကျော်သွားပြီဖြစ်ပြီးကိုဗစ်ကြောင့်သေဆုံးသူဦးရေက 9,000 ကျော်သွားပြီလို့ကမ္ဘာကပ်ရောဂါ COVID-19 ကူးစက်မှုတွေကိုစောင့်ကြည့်မှတ်တမ်းယူနေတဲ့အမေရိကန်အခြေစိုက် Johns Hopkins စစ်တက္ကသိုလ်ရဲ့စီးရင်းနေမှာဖော်ပြပါဗျ။မနေ့ဗုဒ္ဓဘူးညနေအထိအမေရိကန်ပြည်ထောင်စုတဝန်းလုံးတိုင်းတာနဲ့ COVID-19 ကာကွယ်ဆေးအလုံးပေါင်း 968.26 သန်းထိုးနှံပေးပြီးပြီလို့လည်းစည်ရင်းနေမှာဖော်ပြပါတယ်ကပ်ရောဂါကာလတခြားအမေရိကန်ပြည်ထောင်စုတွေကကလေး 12.9 သန်းကျော်မှာ COVID-19 ပိုးရှိကြောင်းစစ်ဆေးတွေ့ရှိခဲ့တယ်လို့အမေရိကန်ကလေးငယ်ဆေးပညာရဲ့ဆိုင်ယာအကယ်ဒမီနဲ့ကလေးဆေးရုံအသင်းရဲ့စစ်တမ်းမှာဖော်ပြထားတာဖြစ်ပါတယ်အသက်အပိုင်းခြားလိုက် COVID တက်ရောက်ပုံအကြောင်းအချက်လက်ကောက်ယူဖို့အရေးကြီးလိုအပ်နေကြောင်းကိုလည်းအဲ့ဒီအစီရင်ခံစာမှာဖော်ပြပါရှိပါတယ်ရှင်ဒီတိန်ဒီမာကြီးအဲလစ်ဘတ်ရဲ့96နှစ်ပြည့်မွေးနေ့အဖြစ်တော်ဝင်ဝင်းစာမြင်းပြိုင်ပွဲကမြင်းပြူအပူလေးနှစ်ကောင်နဲ့အမှတ်တရပုံဖြန့်ဝေလိုက်ပါတယ်။ဒီနှစ်ဆန်းမှာ COVID-19 ကပ်ရောဂါကူးစက်ခံရပြီးတော့ကြံလည်ကျန်းမာလာခဲ့ပေမဲ့လူများရဲ့မြင်ကွင်းမှာတော့ဘယင်မာကြီးကိုအရင်ကလိုတိတ်မတွေ့ရတော့ပါဘူး။ဒီနှစ်ကတော့ဘယင်မာကြီးအဲလစ်ဘတ်ရဲ့နန်းသက်80ပြည့်နှစ်လည်းဖြစ်ပါတယ်။ဒါကြောင့်သူ့ကိုဂုဏ်ပြုပြီးတော့သူနဲ့ပုံစံတူ Barbie Doll ကော်ဘက်ရုပ်ကလေးတွေကို Mattel ကုမ္ပဏီကနေထုတ်လုပ်လိုက်ပါတယ်။စင်ဆွေရောင်ဝစ်စုံဆက်လွဲအပြာနောက်ဖဲကျိုးနဲ့တစိမ့်တွေကဘယင်မာကြီးလက်ထပ်ထိမ်းမြခဲ့တော့ကမင်္ဂလာပွဲအခမ်းအနားမှာဝစ်စားစီရင်ခဲ့တဲ့ဒီဇိုင်းပုံစံကိုယူပြီးတော့ပြုလုပ်ထားတာဖြစ်ပါတယ်။ဖားပေဖြစ်သူဆရမမြောက်ဘယင်ဂျော့ချ်ကွယ်လွန်ခဲ့တဲ့ဖေဖော်ဝါရီလ6ရက်နေ့1952ခုနှစ်ခရီးကဘယင်မာကြီးအဲလစ်ဘတ်နန်းမွေဆက်ခံခဲ့တာပြည်သိမ်သမိုင်းမှာတော့အရှိကြဆုံးထီးနှံအမွေကိုဆက်ခံတဲ့ဘယင်မာကြီးဖြစ်ပါလေရှင
်နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့မတ်စုမွန်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်အခုကစပြီးတော့သတင်းဆောင်ပါတွေနဲ့ပတ်စင်ကဏ္ဍတွေကိုထုတ်လွှင့်ပြီးသွားတော့မှာဖြစ်ပါတယ်ရခိုင်ပြည်နယ်ဘက်ကသတင်းတွေကိုမတင်ဆက်ခင်မှာအခုတစ်ခါစစ်ကောင်စီကဖမ်းဆီးထားတဲ့သတင်းစာဆရာဦးစီသူအောင်မျက်နှာဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်။ဖမ်းဆီးထိန်းသိမ်းခံထားရတဲ့သတင်းသမားတဦးဖြစ်တဲ့ဦးစီသူအောင်မျက်ပေါ်စွန့်ကြက်တင်ထားတဲ့အမှု3ခုကိုနောက်သတင်းပတ်ရုံးချင်းနေကြရဲ့စတင်ကြားနာဆစ်ဆေးတော်မှာဖြစ်ပါတယ်။လောလောဆယ်ဦးစီသူအောင်မျက်ပါဝင်အင်းစိန်ထောင်ထဲမှာဖမ်းဆီးခံထားသူတချို့ကျမကြီးစောင့်ရှောက်မှုရဖို့အခက်အခဲဖြစ်နေတယ်လို့သူရှင်ကပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုအလိမာကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ပြည်ရင်မြန်မာပိုင်းရဲ့ပြည်ထောင်စောင်းမရှင်တို့ဖြစ်သူဦးစီသူအောင်မြင့်ကိုအရှေ့ပိုင်းခရိုင်တရားရုံးကနိုင်ငံတော်အကြီးညိုပြောင်းပြုလုပ်မှုရာဇသက်ကြီးဥပဒေပုံမှာ124ကာစီနဲ့ဆွဲချက်တင်ထားသလိုပဇွန်တောင်မြို့နယ်တရားရုံးနဲ့ဗဟန်းမြို့နယ်တရားရုံးတို့ကလည်းတက်မတော်ပြုကွဲအောင်လှုပ်ဆောင်မှုပုံမှား905ကာစီနဲ့အသီးသီးဆွဲချက်တင်ထားပါတယ်။ဒါကြောင့်သူဟာစုစုပေါင်းအမှု3မှုအတွက်ဆွဲချက်တင်ခံထားရတာပါပုံမှန်124ကာကြီးအမှုအတွက်ဦးစီသူအောင်မြင့်ဘက်ကပြန်ခေါ်တက်သေးတွေကိုခေါ်ယူစစ်ဆေးမှုမနေ့ဗုဒ္ဓဘူးနေ့ကစစ်ဆေးပြီးသွားပြီဖြစ်လို့နောက်တစ်ခေါက်ယုံကြည်ကြရင်စွဲချက်တင်ထားတဲ့အမှုကိုစတင်ကြာနာစစ်ဆေးမယ်လို့သူရှင်ကြီးကပြောပါတယ်
။အခုဒီနေ့ဆိုရင်တော့သူကဒီအစီပိုင်းခရိုင်ပေါ့နော်။124ကာကြီးတော့ကိုငါတို့ကဒီရီကော့ပြန်ခေါ်ထားတာပေါ့နော်။ဒီကော့ကကျတော့ဒီနည်းပညာပေါ့နော်။ဒီနာဆိုင်ရကိုကျန်းကျစ်ပြီးရရှိတယ်။မတူပြန်ဆောင်ထားပြီးဒီနေ့ကိုဆက်လိုက်။ဆက်ပြီးတော့ရုံးချင်းရတော့ပုံမှန်တိုင်းထုံးတဲ့တိုင်းလေပုံစံလေးပေါ့နော်။နောက်တစ်ပတ်
နှစ်သက်ပြန်ရှင်းပါပေါ့နော်ဒီဒီနေ့ရုံကျင်းဆိုလို့ရှိရင်နောက်တစ်ချိန်ကျရင်တော့ဖယောက်ကဆက်ပြီးပေါ့နော်နောက်တစ်ချိန်ကျရင်ဒါဝဟန်ရောကမနေ့ပြန်ရှင်းမယ်ဒါပဇနာရောကတပတ်ခါပေါ့တောက်ကြပြီတယ်နော်သူကကြတော့အဲ့ဒီဗဟန်းနဲ့ပဇနာကကြတော့ဆရာကဆက်နေပြီပေါ့နော်ဆရာကဆက်တဲ့အနေရမှာအစ်စ်နေအောင်ဆိုတော့စကားတော့တကယ်ကြည့်လို့မရှိဘူးเนาะတင်တာကစားရုံးတွေကတော့စစ်နေတယ်ဆရာကိုစစ်နေတာမကြည့်သေးပေါ့เนาะစစ်နေတဲ့ဟိုပါပဲရှိသေးတာပေါ့ဟိုအစ်စ်မှာပဲရှိသေးတာပေါ့เนาะဆရာကဟိုကသူ့ရဲ့ဟိုကစစ်စစ်ကြတာများတဲ့ခါကျတော့ဟိုဟိုပြန်ပြန်လေးပြန်ပြန်ဆိုင်တဲ့တော့ပေါ့เนาะဘုန်းကြီးဆိုင်တဲ့ဗာရုံးကိုစစ်တာပြည့်ရခဲနဲ့မကြည့်တော့လေ
ဦးစစ်သူအောင်မြင်တဲ့ BBC Media Action ရဲ့ခန်းစားသည့်အစီအစဉ်တင်ဆက်သူမတ်တထခိုင်တို့ကိုဗဟန်းမြို့နယ်ရွှေကုံရိတ်မွန်အိယာတိုက်ခန်းတစ်ခုမှာ2021ခုနှစ်ဩဂတ်လ15ရက်နေ့ကဖမ်းဆီးသွားတာပါလောလောဆယ်အင်းစိန်အကျဉ်းထောင်မှာဖမ်းဆီးခံထားရတဲ့ဦးစစ်သူအောင်မြင်ဟာကျန်းမာရေးဆောင်ရှောက်မှုလိုအပ်နေပေမဲ့လိုအပ်တဲ့ဆေးရဖို့တော့အခက်အခဲဖြစ်နေတယ်လို့သူရှင်တွေကပြောပါတယ
်။တို့ဟိုစာပေတို့ကလည်းသူဆင်းရလဲဆိုင်တယ်8ကျော်ရှားပေါ့နော်။ဒီကတော့အဲရက်ကစီဒီဝမ်းလာမင်းရဲ့ဖြစ်တာပေါ့။ဘာလို့ပြောတော့အမှားလို့ရှင်းအောင်ပြောရဲ့ဒီဒီဆေးထားလာတဲ့ဆေးအမှားရှင်းဖြစ်ဖြစ်တယ်လားပေါ့နော်။အခုဒီမှာကပြောမယ်ဆိုရင်ဆရာမမဟုတ်ဘူးအားလုံးကတော့အဲ့လိုစစ်စစ်တမှုလာကြတယ်လည်းလည်းအကုန်လုံးကခက်ခဲရှိတယ်ဆိုပြီးတော့အမတို့ကြံကြရတာပေါ့နော်တချို့စေးတွေဆိုရင်အိဆိုင်ရအုံလေးရဲ့ဟာမျိုးတွေပေးတယ်ပေါ့နော်ဆိုအခက်ခဲကြည့်ရစေးရခက်ခဲကြောက်စေးရတွေပြောတဲ့ဟာတိတ်ပြီးတော့ဟိုဒီပြောမယ်မရခိုင်ပေါ့နော်အဲ့ဒါတော့ဆရာမမဟုတ်အားလုံးကြီးပါပဲစစ်စစ်တမှုလာကြတော့လည်းလည်းတူစစ်စစ်တလို့မရဘူးအစ်စ်စစ်တို့သင်ပြရတာရှိတယ်သင်ပြပြီးရဲ့ခံမှလည်းပဲမျိုးလေးမဖြစ်ဘူးဆိုပြီးတော့အမတို့ပြန်သိရတာပေါ့နော်စစ်စစ်တမှုတော့ဟိုဒီစင်ကြီးသားလည်းလည်းလည်းမရနိုင်ပါဘူးเนาะတကယ်အမှန်နဲ့တဲ့နဲ့သူ့ကိုအမြင်မပေးနိုင်ဘူးဆိုတော့အားလုံးကစိတ်ဟိုလုံလောက်တဲ့စိတ်ဖြစ်တာမျိုးဟိုကြတယ်လို့အမှလို့ပြောလို့မရအောင်ပေါ့เนาะ
ဆက်ချက်ကအာနာသိမ့်ပြီးနောက်ပိုင်း VOA သတင်းဌာနနဲ့ Frontier မြန်မာသတင်းဌာနတွေကတဆင့်ဦးစစ်သူအောင်မြင်ဟာတက်မတော်နဲ့စစ်ကောင်စီအပေါ်ဝေဖန်ဆန့်ကျင်တိုက်ခတ်တဲ့သတင်းဆောင်မတွေရေးသားပေးပို့ခဲ့တဲ့အကြောဆိုပြီးဖမ်းဆီးထိန်းသိမ်းလိုက်တာဖြစ်ကြောင်းစစ်တပ်ဘက်ကသတင်းထုတ်ပြန်ထားပါတယ်ဗီရီမြန်မာပိုင်းဌာနမှဦးတန်းလင်းထွန်းကတော့ဗီရီအတွက်ဦးစီသူအောင်မြင်ရေးသားပေးပို့တဲ့သတင်းဆောင်ပါတွေဟာအချက်လက်အခြေခံရေးသားထားတွေပဲဖြစ်ပြီးဗီရီကိုသတင်းဆောင်ပါရေးသားပေးပို့လို့ဆိုတဲ့ဆွဆဲချက်နဲ့ဖမ်းမယ်ဆိုရင်တော့သတင်းသမားတယောက်ကိုမတရားဖမ်းဆီးတာပဲဖြစ်တဲ့အကြောင်းမှန်မှန်ကန်ကန်ထောက်ပြရေးသားနေတဲ့သတင်းသမားတွေကနေတဆင်စစ်ကောင်စီအနေနဲ့ပြည်သူတွေကြားကအတန်ကိုသိအောင်နားထောင်ဖို့ဆိုတာလိုအပ်လိမ့်မယ်လို့အာဏာပိုင်တွေကိုပြောခဲ့ပြီးဦးစီသူအောင်မြင်ကိုအများဆုံးလွှတ်ပေးဖို့တောင်းဆိုထားပါတယ်ဦးစီသူအောင်မြင်နဲ့အတူဖမ်းဆီးခံခဲ့ရတဲ့သတင်းသမားမတ်ထထခိုင်ဟာလည်းပုံမှန်905ကကြီးမတရားအသင်းနဲ့ဆက်သွယ်မှုပုံမှန်18မြင်းဆောင်တက်တို့နဲ့တရားရင်ဆိုင်နေရပါတယ်လောလောဆယ်ဖမ်းဆီးခံထားရတဲ့သတင်းသမားတွေကအလွတ်တန်းသတင်းတောက်ကိုဆိုးရာသာထုံးကိုလည်းအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှန်52ကကြီးနဲ့တရားဆွဲလိုက်တယ်လို့သူနဲ့နှီးဆက်သူတူကပြောပါတယ
်နောက်ပါအဖြစ်နောက်တနေ့ပေါ့နောက်တနေ့သူ့ပါဝါယူပြီးတော့ဟိုကျန်တဲ့ကိစ္စတွေကိုသူမိသားစုဝင်တွေကိုအကြောင်းကြားမယ်လို့ပြောတယ်ခင်ဗျာတော့ဆက်တော့ပါပါလဲမယူရသေးဘူးဘာမှမယူရသေးဘူးခင်ဗျာငါတနေ့ကကြင်လို့ဆွဲရတယ်ခင်ဗျာဟုတ်ကဲ့ခင်ဗျာဟုတ်ကဲ့မိသားစုဝင်တယောက်အနေနဲ့တော့ဗျာဟိုပါပေါ့အနေနဲ့ဟိုခံစားရတာပေါ့ခံစားရတယ်ဆိုတော့ကိုကြီးပထမတစ်ခေါက်မိနစ်ကလည်းဟိုငါကကြင်နဲ့ဆွဲခံရပြီးတော့လေးလောက်ကြာပြီးတော့သူညင်ခဲ့ရတယ်ဗျာအခုကလည်းအကုန်လုံးကြည်သူတွေအတွက်သူအနစ်နာခံသွားတယ်လို့တော့ကျွန်တော်ယုံကြည်တယ်ဗျာတော့ဆက်တော့ဟိုမိသားစုဝင်တယောက်အနေနဲ့တော့ဝမ်းနေတာပေါ့သူဖားခံလိုက်ရောမိပိုက်လည်းစိတ်ဆင်းရတော့အဲ့ဒါလေးတစ်ခုရှိပါလေဗျာဟုတ်ကဲ့ပါဗျာ
အလွတ်တန်းသတင်းတောက်ကိုဆိုးရာသာထွန်းဟာ2021ခုနှစ်မတ်လကဆရာနာသိမ့်မှုစန့်ကျင်ဆန္ဒပြပွဲကိုသတင်းယူနေစဉ်ဖမ်းဆီးခံခဲ့ရပြီး905ကားကြီးနဲ့တရားစွဲခံခဲ့ရတာပါရပ်ပေါင်း122ရက်ကြာထိမ့်သိမ့်ခံခဲ့ရပြီး2021ခုနှစ်ဇွန်လ30ရက်မှာတော့လွန်ငိမ့်သက်သာခွင့်နဲ့ပြန်လွတ်မြောက်လာပါတယ်ဒါပေမဲ့သူ့ရဲ့လက်ကင်ဖုန်းထဲမှာအင်းစိန်ထောင်နဲ့ပတ်သက်တဲ့အချက်အလက်တွေကိုရှာဖွေတွေ့ရှိတယ်လို့ဆိုပြီးဘကိုတိုင်းသားရဝတိခိုင်30မြို့မှာ2022ခုနှစ်မတ်လကပြန်လည်အဖမ်းခံခဲ့ရပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့2021ခုနှစ် February လ1ရက်နေ့ကစပြီးဒီနေ့အထိစစ်ကောင်စီကဖမ်းဆီးခဲ့တဲ့သတင်းသမားပေါင်းအယောက်တရာနီးပါးရှိခဲ့ပြီးတချို့ပြန်လွတ်ခဲ့ပါတယ်။မြန်မာတိုင်းနိုင်ငံလုံးမှာလောလောဆယ်ဖမ်းဆီးခံထားရတဲ့သတင်းသမားပေါင်း80ဝန်းကျင်ရှိပါတယ်။သတင်းသမားတွေအများဆုံးတရားစွဲခံထားရတာကတက်မတော်ကိုအကြီးညိုပြက်စီမှုဥပဒေပုံမှား905ကားကြီးနဲ့ဖြစ်ပြီးဆက်သွယ်ရေးဥပဒေပုံမှားအပြင်နှစ်ရှည်ထောင်ချနိုင်တဲ့မတရားအသည့်ဆက်သွယ်တဲ့ဥပဒေပုံမှားနိုင်ငံတော်အကြီးညိုပြက်အောင်ပြုလုပ်မှုလို့နဲ့ပါတရားစွဲဆိုတာတွေလှုပ်လာခဲ့တာပါရှင်
။ရ ရန်ကုန်ကပြပို့လာတဲ့သတင်းကိုအလိမ်မှပြောပြခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံကသတင်းတပုတ်ကိုပြောခဲ့မှာအခုတခါတော့ရခိုင်ပြည်နယ်ဘက်ကသတင်းတွေကိုအရင်အလဲပေးကြပါတယ်။ရခိုင်ပြည်နယ်ကနေရန်ကုန်ကိုသွားဖို့ကြိုးစားတဲ့မွတ်စလင်15ဦးကိုအမ်းမြို့နယ်ကဆက်စီကြေးရွာအုပ်စုအတွင်းမှာရဲကဖမ်းဆီးခဲ့ပါတယ်။ဖမ်းဆီးခံရတဲ့မွတ်စလင်တွေဟာစစ်တွေနဲ့ဗိုလ်သီးတော်မျိုးနယ်တို့ကဖြစ်ပြီးတော့တောလန်းကနေရန်ကုန်ကိုသွားတာဖြစ်တယ်လို့လည်းအမ်းမြို့မှာစခန်းမှုကပြောပါရယ်လက်ရှိမှာတော့ဖမ်းဆီးထားတဲ့သူတွေကိုလူမှုကြီးကြပ်ရေးတာဝန်ရှိသူတွေစီကိုလွှဲထားတယ်လို့ပြောပါရယ်ဒီတောင်ပြေဆောင်ကိုရန်ကုန်ကလာတဲ့သတင်းပေါ်မှာအခြေခံပြီးတော့ကိုကျော်သိန်းကပြောပြပေးမှာဖြစ်ပါရယ်ဗျာ
ရခိုင်ပြည်နယ်အတွင်းကအသွာလာကန့်သက်ခံထားရတဲ့မွတ်စလင်တွေဟာနှစ်စဉ်ပွန်လင်းရာသီရောက်လာပြီးဆိုရင်အလောက်ကန်ခွန်လန်းတွေရှာဖို့ရန်ကုန်အပါအဝင်တခြားပြည်ပနိုင်ငံတွေစီထွက်ဖို့ကြိုးစားကြလိမ့်ရှိပါရယ်အဲဒီလိုထွက်ဖို့ကြိုးစားတဲ့မွတ်စလင်15ဦးကိုအမ်းမြို့နယ်အတွင်းကဆက်စီကြေးရွာအုပ်စုအတွင်းမှာဇွန်လ20ရက်ဗုဒ္ဓဦးနေ့ကဖမ်းဆီးရမိခဲ့တယ်လို့အမ်းမြို့မှရဲစခန်းမှဦးမျိုးကြည်ကပြောပါတယ်
။ကျောက်ဆက်တွေမှတ်ရ။ဒီမှာဆက်စီကြေးရွာအားလုံးရမယ်ဆိုပြီးတော့ရန်ကုန်ဘက်ကရန်ကုန်ဘက်ကအမီဝါတဲ့တောလိုင်းနိုင်ငံကြားနဲ့ပါတယ်။ဆက်စီရယ်နဲ့ဆက်စီမျိုးနယ်လည်းပါတယ်။ဗုဒ္ဓတော်မျိုးနယ်လည်းပါတယ်ရ။ဟိုလောက်ကကလည်းလောက်ကဥတွေလည်းကြီးရောလို့
မနေ့ကဖမ်းလိုက်တဲ့မွတ်စလင်တွေဟာစစ်တွေမျိုးနယ်နဲ့ဘူးဒီတော်မျိုးနယ်တွေကဖြစ်ပြီးရခိုင်ပြည်နယ်ကနေရန်ကုန်ကိုတောလန်းတွေကနေဖြတ်ပြီးသွားကြတာဖြစ်တယ်လို့လည်းအမ်းမျိုးမှစကမ်းမှုကပြောပါတယ်။အမ်းမျိုးနယ်အတွင်းမှာ2022ခုနှစ်အတွင်းအခုလိုရခိုင်ပြည်နယ်ကနေပြည်မနဲ့တခြားပြည်ပနိုင်ငံတွေကိုထွက်သွားဖို့ကြိုးစားတဲ့မွတ်စလင်တွေကိုအမ်းမျိုးနယ်အတွင်းမှာဖမ်းမိတာ၄ကြိမ်ထက်မနည်းရှိသွားပြီလို့လည်းအမ်းမျိုးမှရဲစခန်းမှုဦးမျိုးကြည်ကပြောပါတယ်။
ဒီနေ့ဆိုရင်ကျွန်တော်ခင်ဗျာဒီမားကြီးတော့ရှိတော့ဘူးက
ဗူဒူနီကဖမ်းမိတဲ့မွတ်စလင်တွေကိုလူမှုကြီးကြပ်ရေးတာဝန်ရှိသူတွေစီမံအပ်ထားတယ်လို့လည်းဦးမျိုးကြည်ကပြောပါတယ်ဖမ်းဆီးခံရတဲ့မွတ်စလင်တွေကိုဘယ်လိုဆောင်ရွက်ထားတယ်လဲဆိုတာသိရဖို့အမ်းမြို့နယ်လာဝကတာဝန်ရှိသူကို VOE ကမေးမြန်းခဲ့ပေမဲ့ပြေဆိုခဲ့တာမရှိပါဘူးရခိုင်ပြည်နယ်အတွင်းမှာအသွာအလာကန့်သက်ခံထားရတဲ့မွတ်စလင်တွေဟာသူတို့ရဲ့စာဝတ်နေရေးအတွက်ပြည်ပနိုင်ငံတွေစီထွက်သွားဖို့မကြာခဏဆိုသလိုကြိုးစားလေရှိပါတယ်အခုလိုလူကုန်ကူးတွေရဲ့အကူအညီနဲ့တရားမဝင်သွားကြသူတွေကတချို့မြမပိုင်နယ်ထဲမှာဖမ်းဆီးခံရတာရှိတယ်လို့အိန္ဒိချင်းထိုင်းမလေးရှားစတဲ့နိုင်ငံတွေရဲ့ပိုင်နယ်တွေထဲမှာဖမ်းဆီးခံရတာမျိုးတွေလည်းရှိခဲ့ပါတယ်။ပြီးခဲ့တဲ့2022ခုနှစ်အကုန်ပိုင်းလောက်ကလည်းရခိုင်ပြည်နယ်ကနေတခြားပြည်တွင်းပြည်ပနိုင်ငံတွေစီထွက်ဖို့ကြိုးစားကြတဲ့မွတ်စလင်ယာနဲ့ချီဖမ်းဆီးခံရပြီးအဲ့ဒီထဲကတချို့လာဝကဥပဒေတွေနဲ့ထောင်ချခံခဲ့ရပါတယ်။အဲ့ဒါမပြည့်သေးတဲ့ကလေးတွေကတော့ပြန်လွတ်ပြေးခဲ့တယ်လို့တာဝန်ရှိသူတွေကပြောထားပါတယ်ခင်ဗျာ
။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုချစ်ကျော်သိန်းပြောပြသွားတာဖြစ်ပါတယ်။အခုတစ်ခါမှလည်းရခိုင်ပြည်နယ်ဘက်ကနောက်ထပ်သတင်းတစ်ပုဒ်ကိုဆက်ပြီးတော့ပြောပြပြင်ပါတယ်။ရခိုင်ပြည်နယ်တဲကမြောက်ဦးကြောက်တော်ပါဝင်မြို့နယ်တချို့မှာလေပြင်းတိုက်ခတ်ပြီးတော့မိုးတဲထန်စွာရွာသွန်းတဲ့အတွက်ပြည်တွင်းဒုက္ခသည်စခန်း40ကယာယီတဲအိမ်300ထပ်မင်းပျက်စီးသွားတယ်လို့ရခိုင်တိုင်းသားမျိုးနွယ်စုမျိုးနွယ်များအစည်းအရုံး REC ကပြောပါရယ်ယာယီတဲအိမ်အများပြားအိမ်ခေါင်းမိုးတွေလန်ထွက်ကုန်ပြီးတော့နေအိမ်တချို့ကတော့ပြိုလဲပျက်စီးကုန်ပါတယ်နေအိမ်တွေပျက်စီးသွားတဲ့အတွက်လည်းဒုက္ခသည်တွေနေစရာအခက်အခဲနဲ့ကြုံနေကြပါရယ်ပျက်စီးသွားတာတွေပြန်လည်တည်ဆောက်ဖို့အတွက်လည်းအကူအညီတွေလိုအပ်နေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုမိုက်ဤတန်စင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
ရခိုင်ပြည်နယ်မှာဧပြီလ20ရက်နေ့ကမိုးတိထန်စွာရွာပြီးတော့လေပြင်းတိုက်ခိုက်တာကြောင့်မြို့နယ်၄ခုလောက်မှာရှိတဲ့ယာယီဒုက္ခသည်စခန်းတွေထိခိုက်ပျက်စီးခဲ့ပါလေ။မြောက်ဦးမြို့နယ်ထဲမှာမြတ်တဆောင်စခန်းအပါဝင်စခန်း6ခုကနေအိမ်ယာနဲ့ချီထိခိုက်ပျက်စီးသွားတယ်လို့မြတ်တဆောင်ဆရာတော်အရှင်နန္ဒသာရကမိန့်ကြားခဲ့ပါလေ။
ရောက်မြို့နယ်ဆိုရင်စခန်းတိုက်လို့ကပြိုရတခန်းစခန်းတိုက်လို့မှာအိမ်တရားကြော်ကြော်လေးတရား90ပေါင်းကြလာတော့စခန်းတစ်ခုကတရား90ပေါင်းကြလာတော့ပါတော့တယ်ပေါ့နေဆုံးတော့ငါနဲ့ငါရကြော်ကြော်ချလာတော့ပါတော့တယ်ပေါ့တရှုံးရင်ကဆိုရင်လုံးဝပြိုတော့တာရှိတယ်တရှုံးရင်ကတော့ခေါင်းမိုးနဲ့ပွန်းထွက်တော့တာရှိတယ်
မိုးကြီးလေကြီးကြပြည်နယ်အောင် ICRC ကရောက်လာပြီးတော့တလဘက်စာအခု90လှူဒန်းခဲ့တဲ့အတွက်တချို့နေအိမ်တွေပြန်ပြီးတော့ပြုပြင်ပြီးတော့ပြန်ပြီးတော့နေထိုင်လို့ရနေပါသေး။ပြန်နေလို့အဆင်မပြေတဲ့သူတွေအတွက်နှီးဆက်ရာဖုံးတော်ကြီးကြောင်းစာတင်ကျောင်းတွေမှာရွှေ့ပြောင်းထားတဲ့ဆိုပြီးတော့အရှင်နန္ဒတာကမိန့်ကြားခဲ့ပါသေး။
จีนเราอยากได้เงินไปก็จีนวิโยจะไม่จ่ายเลยบ่จีนเราไม่อยากเราไปลงว่าตัวเราเองเดี๋ยวเช้าเราอุ้ยเราจะมาเราโอ้ยจะมาเราไปเลยลงว่าตัวเราเองเดี๋ยวเช้าเราอุ้ยเราจะมาเราไปลงว่าตัวเราเองเดี๋ยวเช้าเราอุ้ยเราจะมาเราไปลงว่าตัวเราเองเดี๋ยวเช้าเราอุ้ยเราจะมาเราไปลงว่าตัวเราเองเดี๋ยวเช้าเราอุ้ยเราจะมาเราไปลงว่าตัวเราเองเดี๋ยวเช้าเราอุ้ยเราจะมาเราไปลงว่าตัวเราเองเดี๋ยวเช้าเราอุ้ยเราจะมาเราไปลงว่าตัวเราเองเดี
ဒီနေ့ကတော့ဒီအချိန်မှာရွှေပြောင်းထားတဲ့ဆိုပြီးတော့အရှင်နနာတာရာကမိန်ကြားခဲ့ပါသည်။ကျောက်တော်မြို့ရဲ့ကတောင်မင်းကလာဒုက္ခတွေစခန်းမှာဆိုရင်လည်းနေအိမ်ဆက်ရှိလုံလောက်ပျက်စီးသွားပြီးတော့နေထိုင်မှုနဲ့ချက်ကျစရာနေရာတွေအခက်အခဲရှိတယ်ဆိုပြီးတော့တောင်မင်းကလာဆစ်ဆောင်စခန်းကအမျိုးသမီးနဲ့ကလေးသူငယ်အရေးတက်ကြလို့ရှာသူမရိခိုင်ကပြောပါသည်။ တမင်းကလာဒုက္ခတွေစခန်းမှာယာယီတဲပေါင်း90ကျော်ရှိပါတယ်။တလပတ်အမိုးရေနဲ့ယာယီဆောက်လုပ်ထားတဲ့အိမ်တိုင်းလိုလိုမိုးရွာနေရာကြောင့်ပြည်နယ်ပြည်ပပို့အကူအညီလိုအပ်နေတယ်လို့လည်းပြောပါတယ်။ရခိုင်တိုင်းမှာမျိုးနဲ့များအစီရင်အာအီစီကတော့သူတို့လောလောဆယ်ရရှိထားတဲ့စီရင်အရာကျောက်တော်များဦးရတိတောင်ပူတိတောင်မျိုးနယ်မှာမိုးတက်လေပြင်းတိုက်ခိုက်မှုကြောင့်စစ်ပြေးဒုက္ခတွေယာယီစခန်းအခု40ကနေအိမ်300လောက် အဒီကတော့ဒီကျေးတွေကငကိုကလေးကဟိုဆန်းတော်ကြာလာပြီပေါ့နော်အရှင်၃ရောက်ဝင်နေတော့တောင်းပါပဲကျေးဇူးတော်ရှိပါတယ်အဲ့တော့ဒီကျေးတွေမခင်နိုင်ဘူးပေါ့လေရခိုင်ပြည်နယ်မှာရခိုင်တိုင်းဒါလည်းနဲ့ကိုင်းအဖွဲ့နဲ့အစိုးရစစ်တပ်တွေတိုက်ပွဲဖြစ်ခဲ့ခြင်းကဥယျာဉ်စုကထွက်ပြေးခဲ့ကြရတယ်ရခိုင်တိုင်းကအများအများဟာယာယီဒုက္ခတွေစခန်းတွေမှာခိုးလုံနေထိုင်ကြတာတုံ့နှစ်ကျော်ရှိသွ
တင်းတစ်ပုဒ်ကိုလည်းပြောပြချင်ပါတယ်။ထိုင်းနိုင်ငံချင်းရိုင်ပြည်နယ်တွေကမွေးစေဝါစစ်ဆေးရေးဂိတ်မှာအထောက်ထားမဲ့မြန်မာရွှေပြောင်းလူသမားတွေတဲဆောင်လာတဲ့ကားစီးစစ်ဆေးမခံပဲထွက်ပြေးရင်တိတ်မောက်ခဲ့ပါတယ်။တိတ်မောက်တဲ့ကားတွေကနေတော်တော်များများထွက်ပြေးသွားကြပြီမဲ့ဒဏ်ရာရီနဲ့6ဦးကိုတော့ထိုင်းလုံခြုံရေးတွေကဖမ်းမိခဲ့ပါတယ်။ထိုင်းခြေဆိုင်ပြည်ဝေသတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ထိုင်းနိုင်ငံချင်းရိုင်ပြည်နယ်မဲဆိုင်မြို့အုပ်စုခုနှစ်ပုံဖန်ကျေးရွာဘတ်ဆန်ပါဆက်ရွာနီးမှာရှိတဲ့ဝိရစေဝါစစ်ဆေးရေးဂိတ်အနီးမှာဧပြီလ21ရက်နေ့မနေ့အစောကြီးအချိန်မှာပဲအထောက်ထားမဲ့မြန်မာတွေကိုတယ်ဆောင်လာတဲ့ကားတစ်စီးတိတ်မှောက်ခဲ့တာပါစစ်ဆေးရေးဂိတ်ကစစ်ဆေးတာကိုမခံဘဲမောင်းကြီးရကနေကားတိတ်မှောက်မှုဖြစ်ပေါ်ခဲ့ပါတယ်ကားတိတ်မှောက်ခဲ့ပေမဲ့အတော်များများထွက်ပြေးလွတ်မြောက်သွားကြပြီးထိခိုက်ဒဏ်ရာရသူ6ဦးကိုတော့ထိုင်းလုံခြုံရေးတွေကဖမ်းမိခဲ့တယ်ဆိုပြီးမြန်မာပြည်သားများရေးပူးတွဲလှုံ့ဆော်မှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျော်ကအခုလိုပြောပါတယ
်ဒီဧပြီလ21ရက်မှာချင်းရိုင်ပြည်နယ်မဲဆိုင်မြို့မှာရှိတဲ့မွေးစည်းဝါးစစ်ဆေးဂိတ်မှာမတင်ငါဝယ်ကားကြီးပြတ်တက်မှုစစ်ဆေးတာကိုအဲ့ကားတက်မပြီးပဲဆွတ်ပြေးတဲ့အတွက်ကားတိတ်မှောက်မှုဖြစ်တယ်တန်ရတဲ့အမျိုးသီးတယောက်ဟိုလက်ဆိုင်မြို့မှာရှိတဲ့ထွေရောဂါကိုဆေးဝါးကြီးပို့ပြီးတော့ကုသပေးတယ်
ထပ်ပြေးလွတ်မြောက်သွားသူတွေထဲမှာလည်းတန်ရာရသူတွေပါဝင်တယ်လို့လည်းပြောပါတယ်။ကားပေါ်မှာတရားမဝင်ဝင်လာသူ10ခန်းလောက်လည်းပါပါတယ်။ဧပြီလ20ရက်နေ့ကလည်းချင်းလိုက်ပြီးနဲ့မြဖားလွန်မြို့မှာလည်းအထောက်ထားမဲ့မြန်မာတွေတဲဆောင်လာတဲ့ကားနှစ်စီးဖမ်းဆီးခံရပြီးအဲ့ဒီထဲမှာတော့မြန်မာ32ဦးဖမ်းဆီးမိခဲ့ပါတယ်
။အလားတူဖြစ်ရတာဒီချင်းလိုက်ပြီးနဲ့မြဖားလွန်မြို့စစ်ဆေးဂိတ်မှာဖြစ်တယ်။မတင်ငါဝယ်ကားနှစ်စီးကိုစစ်ဆေးတယ်။အဲ့မှာတရားမဝင်မြန်မာ32ယောက်ဖမ်းမိတယ်။ပြီးတော့ထိုင်းမြန်မာနှစ်ဦးကိုလည်းဖမ်းပေးရဖမ်းပြီးရပေါ့
အခုလိုမျိုးစစ်ဆေးဂိတ်တွေကစစ်ဆေးတာကိုမခံဘဲမောင်းပြေးကြတာကြောင့်ထိုင်းနိုင်ငံထဲမှာမတော်တဆရင်တိမ်မှောက်မှုတွေမကြာခဏဖြစ်နေတာပါမလာထဲမှာလည်းအထောက်ထားမဲ့မြန်မာတွေတည်ဆောက်လာတဲ့ကားတိမ်မှောက်မှု၄ကြိမ်ဖြစ်ပွားခဲ့ပါတယ်မလာ၁၆ရက်နေ့ကလည်းထိုင်းနိုင်ငံတောင်ပိုင်းပရာချုတ်ခီရီကန်ပြည်နယ်အတွင်းတရားမဝင်မြန်မာ၁၈ယောက်ကိုတည်ဆောက်လာတဲ့မော်တော်ယာဉ်တိမ်မှောက်ခဲ့ရာကနေလူ၆ဦးသေဆုံးခဲ့ပြီး9ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်အခုဆိုရင်ဧပြီလဇန်ကနေဧပြီလ21ရက်နေ့ထိထိုင်းနိုင်ငံထဲမှာဖမ်းဆီးခံရတဲ့အထောက်ထားမဲ့မြန်မာ800ကျော်ရှိနေပါတယ်ရှင်
။ထိုင်းအခြေဆိုင်ဗီဒီယိုသတင်းတော့မအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါသေး။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ကျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ကလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ပင်နေရာကပဲဖြစ်ဖြစ် VUE Flex application ကို download ရယူပ
ါ VUE American သံကနေ2022ခုနှစ် April 21ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ1925 32တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာဖြစ်ပါတယ်။ဒီထဲမှာတော့ဥအောင်ခင်ရဲ့မြမကြီး30ချက်အပတ်စဉ်ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းတော်အစီအစဉ်တွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီထဲကမှအရင်ဆုံးတော့ဥအောင်ခင်ရဲ့မြမကြီး30ချက်အစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။တစ်ချိန်ကစစ်စုရကိုလက်နက်အပ်ပြီးအညံ့ခံခဲ့ရတဲ့ပလောင်လွတ်မြောက်ရေးတပ်ဟာ TNLA တအောင်လွတ်မြောက်ရေးတပ်အဖြစ်နဲ့အသွင်ပြောင်းလိုက်ချိန်ကစပြီးတော့လက်ရှိစစ်ကောင်စီလက်ထက်ထိစစ်အင်အားကြီးမားလာပုံကိုဦးအောင်ခင်ကရေးသားပြီးတော့ကိုညဝင်းအောင်နဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ
လုံခဲ့တဲ့9နှစ်ကဝက်ပြည်နယ်မှာလက်နက်ကိုင်အဖွဲ့9ဖွဲ့ကဖွဲ့စည်းလိုက်တဲ့ဖက်ဒရယ်နိုင်ငံရေးညှိနှိုင်းမှုအတိုင်ပင်ခံကော်မတီ FPNCC မှာတာအန်အမျိုးသားလွတ်မြောက်ရေးတပ်လဲပါဝင်ပါလေအခြားတပ်ဖွဲ့တွေကတော့ရခိုင်တပ်ကချင်တပ်ကိုကန့်တပ်မိုင်းလာတပ်ရှမ်းတိုးတရေးတပ်နဲ့ဝတ်တပ်တွေဖြစ်ပါလေစစ်ကောင်စီအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာတာအန်တပ်ဟာစစ်အင်အားပုံမူကြီးထွက်လာပြီးတိုက်ပွဲတွေဆင်နွှဲနိုင်ပုံကိုလွန်ခဲ့တဲ့မတ်လ26ရက်နေ့ထုတ်ရွှေပြည်မြေသတင်းမှာမိုင်းအနိုင်ဆိုသူကအသေးစိတ်ဖော်ပြထားပါတယ်တောင်တန်းနဲ့ရှမ်းတိုက်ရေးတပ်ပါဝင်တဲ့မဟာမိတ်အဖွဲ့ကိုဝတ်တပ်ဖွဲ့ကလက်နက်ပစ္စည်းအကူအညီပေးတာကြောင့်ရှမ်းထူထောင်ရေးတပ်တွေကိုမြောက်ပိုင်းကတိုက်ထုတ်နိုင်ခဲ့တယ်လို့ဆိုပါတယ်လက်နက်ကြီးသုံးတဲ့နည်းပညာကိုဝရစီကရပါတယ်တဲ့ရှမ်းထူထောင်ရေးတပ်နဲ့ဖြစ်ပွားတဲ့တိုက်ပွဲအရေးအတွက်ဟာစစ်ကောင်စီတပ်နဲ့ဖြစ်ပွားတဲ့တိုက်ပွဲတွေပိုများတယ်လို့ဆိုပါတယ်နေမြေအငင်းပွားမှုကြောင့်တောင်တန်းနဲ့ရှမ်းထူထောင်ရေးတပ်တို့2015ကတည်းကတိုက်ခိုက်ခဲ့ကြတာမူ9နှစ်ကြာတော့မှတောင်တန်းရဲ့ထင်းကျုံနယ်မြေတိုးပွားလာတာဖြစ်ပုံရပါတယ
်။တောင်တန်းဟာပလောင်ပြည်နယ်လွတ်မြောက်ရေးတပ်ကပေါက်ဖွားလာတာဖြစ်ပါတယ်။1963ကတည်းကရှိခဲ့တဲ့ပလောင်လက်နက်ကင်အဖွဲ့ဟာအတက်အကျများပါတယ်။1997မှာနဝတစီအစိုးရနဲ့အပြစ်ရက်ပြီးပလောင်အထူးဒေသခုနှစ်ဖြစ်လာပါတယ်2005ရောက်တော့စေအစိုးရကိုလက်နက်အလိုက်ရလို့ပလောင်လွတ်မြောက်ရေးတပ်လဲကွယ်ပြောက်သွားပါတယ်ဒါပေမဲ့ထိုင်းမြန်မာနယ်စပ်ရောက်ပလောင်စစ်တီတွေကတော့အညံ့မခံပဲဆက်ပြီးလှုပ်ရှားကြပါတယ်2009အောက်တိုဘာမှာလက်ကျန်ပလောင်စစ်တီတွေကညီလာခံကျင်းပပြီးတအောင်လွတ်မြောက်ရေးတပ်ကိုတီထောင်လိုက်ကြပါတယ်ကိုပိုင်အုပ်ချုပ်ခွင့်အပြည့်အဝရရှိရေးဒီမိုကရေစီကျင့်သုံးရေးစီအနာရှင်စန်းကျင်ရေးဖက်ဒရယ်နိုင်ငံတည်ဆောက်ရေးစတာတွေကိုရည်ရွယ်ပါတယ
်2008အခြေခံဥပဒေရေးဆွဲပြီးရွက်ခောက်ပွဲနဲ့လွတ်တော်စနစ်ကျင့်သုံးတဲ့အခါတအောင်ပလောင်အမျိုးသားပါတီပေါ်ထွက်လာပါတယ်2010ဖေဖော်ဝါရီလ9ရက်နေ့မှာထုတ်ပြန်တဲ့ပါတီအခြေခံဥပဒေပါနိုင်ငံရေးဦးတည်ချက်တွေဟာတအောင်တပ်တည်ဆောင်စဉ်ကကျင်ညာတာတွေနဲ့ဆင်ပါတယ်2008အခြေခံဥပဒေအရကိုကန်ဒေတာအနောက်မြောက်မှာရှိတဲ့မန်တုံတဲ့နန်းဆံမြို့နယ်တွေဟာပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေတာဖြစ်လာပါတယ်။တမတော်ကိုယ်စားလှယ်နဲ့ရှမ်းပြည်နယ်ကိုယ်စားလှယ်ပါဝင်တဲ့10ဦးကော်မတီဟာပလောင်အုပ်ချုပ်ရေးအဖွဲ့ဖြစ်ပါတယ်။
ကုရောဒါရွေအားလုံးကိုဖျက်သိမ်းလိုက်ပြီးတအန်းဒေတာပြည်သူအုပ်ချုပ်ရေးအဖွဲ့ကိုဖွဲ့စည်းလိုက်ကြောင်းလွန်ခဲ့တဲ့ဧပြီလ၁ရက်နေ့ကထောက်ပြန်ကြေညာပါတယ်။၂၀၁၈ခုဥပဒေဖျက်သိမ်းကြောင်းလွတ်တော်ကုစားပြုကော်မတီကြေညာတာကိုအပြည့်အဝထောက်ခံတယ်လို့တအောင်ပြည်သူအုပ်ချုပ်ရေးအဖွဲ့ကဆိုပါတယ်။ကုစားပြုကော်မတီလမ်းညွှန်ချက်တွေနဲ့အညီဆရာနာရှင်စနစ်ကြဆုံးရေးအတွက်တန်နိုင် Taong Ubri Pinyasin Mya Apwe, Taong Lungen Mya Ne, Yami Yapari, Pawen Jare Lu Tia Ware. Siya Nashin Lepazi Ne, Siya Nashin Ne, Puwong Samyen Nidurego, Apiyentan Yeyu Tuame Lule, Pidu Ocho Ye Apwewen To Uga Pyo Ware. Siri Amma Mapare, Tanasanya Wenandi, Sadi Niyep Jan Jabu, Dongyo Yima, Tazondiya Pila Yin, Taong Mayu Bulu, Sunla Sete Yen Liga, Topiange Ware.
တောင်းတန်းရဲ့ရခိုင်တပ်တွေလက်ရှိအခြေအနေရောက်လာအောင်ခိုင်ခင်တပ်ကကူညီခဲ့ပါတယ်ဥပုံချရှင်အုပ်စုကိုကန်ဒေတာကိုနှစ်ဆောင်ဆန်ကားမှာဝင်ရောက်တိုက်ခိုက်စဉ်ကလည်းတောင်းရဲ့ရခိုင်စပီတွေကူညီပါတယ်နိုင်ငံရေးနဲ့စည်းရေးမှာတောင်းရခိုင်နဲ့ကိုကန်တပ်ပါဝင်တဲ့တုံညီနောင်မဟာမိတ်အဖွဲ့ဟာကချင်နဲ့လက်တွဲလိုပါတယ်ဆေးအာနာရှင်စနစ်ကိုချေမုံမို့အတွက်တိုင်းနာလက်နက်ကင်အား Okada Bojoji in Banlaga Kachin Tolayini Ma Pyojavale. Down Lomia Lo Shabugu Kachin Tapaga Nepal Miyazwa Kuise Sen La Shivare. Champion Yopaima Kachine Taon Palonui Shinten Nitain Lagajara Jalavavi. Palon Tapoya Nasangama Se Soyagu Lenne Pungapi and Yang Kalite Sen La Shira Jang Taon Tapoya Pi Twin Pione Kama Mahame put in a putwe yeti, Maha Buha, Gentona, Pibung Yavade. A desa tapoeriha, Yishima, Bija yeti name who care to soya lera who kaya be, Pidu sene, neja zonta, Pikung Yavade, Kamia.
Long hair season, Densa, and Mima, you don't check on us in here, Chibare. But since time the last season, Densa came out, good car, but since Jamaicana go, told him Bimava. You know what Jamaicana Mara, then Sato, Bissisaya, Yoga, Chango, Pia Tamare. Mima Sato, Dina, Siwa, Kuga, Uzi Tanaga, Tami, like the Talo, Tajo, DFA, Mima, Yuya, then Sato, Siari, Jangle, Yoga, Pinai, Nelu, Harabina, Siniga, Subare, Belu, Yoga, Ribare, Belu, Jump, Pinai, Davale. The Jungle New York Cornell Tech Duga, Nangaga, Sahara Sanya, Pamoka, Doctor Kima Chugu, Go Wimming Up, Mimian Timbia Tower. Yeah.
Okay, Pamoka, Doctor Kima Chukumia. So, the Rudy, a thin sa, a sa, a tal de bono, and the Chine Bongo, we get it back up, your Pima. Did the Coder Semai, Dianiaga? Blue yoga ri athi atija phit nai la go pyo ma mo adika ba ga ni sa bi lo shin ja jin le shin ma
le a lo calorie mya bi lo a ha ya ne de twe lu ye so ju ri ya ja lo 24 na yi twe ma phi ma ti na au lu ri ya sa lai lo o de an ne da mu de mo de win twa de e de la go pop pop li be twet lai de tu ye ye shi so ju wa ja lo ta la ga ni na la le ja au be don a ma yoga ma shi bu de cha ma le lu ti ya ka ka wa ngin ga tha bi lo a sa ai hu de pao de khet bi lo cha ka a lo mo lo twa au ti yin a the ma a si phong ne so di lo myo yoga di nau set twe ya lo ye shi yoga di phit de cancer yoga lo so di lo myo li di phit twa de Ero Dari Aloa, the Asada, Kuna Togo, Mimamina Tanga, Weluya Yame, Tangana, Weluya Yame. You know, Yulin and Lulu will be, Tinny Chacha, Puya Kaswerema, Jazanema, Hoporema, Tesa Lachina, Tolare, Sujule Jao, Kuna, the Dinguelem Ho, Sanga, Dinam Ho, Dinky and Azalem, who never sent baby, Puyan, Nazo Mijana, Nore, Dubua, Deba, Songjung, Nine, Saint to you, Chita, do it and I do it, Yami, do it higher. Damulu, these are not the Sishikuaro, Damasade, Edama Luade, Giga Yejizon Kide, the Benzoino, the Esse Biloshi, the Natrido, Nabiloshi, Sobido, Daria, Yanton Jaedu, any Eva Magine to it, you Sada Diaro, Sabi, Sabu, Tapu, Zeebu, Sinsare Chemara, Tibio, Massinza Bene, a Yari Chit.
Okay, Semi, editor, not the Yoga Chiamono, three Tabine, Sasa Murigo.
Yamadimaro, Jamaru did an alo Tadalos Wishi. ကျမတို့လူမျိုးတွေစားနေတဲ့မြမရိုးရအစားအစာတွေထဲမှာမှခုလိုမျိုးအတင်စားသုံးပစ္စည်းတွေကိုစားနေတာကိုရှောင်တဲ့နေဟာတွေအများကြီးရှိသေးတယ်ပေါ့နော်အတူတူပြင်နေစဉ်ကျမတို့စားသုံးနေတဲ့ဒီငပိငပြားရေငချောက်ပစုံချောက်ကမှအစာပေါ့နော်အတင်စားသုံးပစ္စည်းတွေအခုစားနေတရီစာစားသုံးတဲ့ရိုးတွေတရီစာစားသုံးတဲ့တောက်တဲ့အရာတွေပေါ့နော်အတူတူပြင်အခုလိုဒီပန်ဒမစ်ကာလမှာဆိုလို့ရှိရင်အဟာရပြည့်အောင်စားရမယ်စားရမယ်ဆိုတော့ပစ္စလက္ခအရန်စားလိုက်ကြတယ်ဒါကြောင့်ကျမတို့အခုစိတ်ုံရောက်လာတဲ့ဒီကိုဗစ် -19 ရဲ့လူနာတွေရဲ့နောက်ဆက်တွဲတွေကအစာရည်ဦးလန်းချောင်းမှာယောဂါတွေဖြစ်သွားကြတယ်အစာတောက်တွေကိုခန္ဓာကိုယ်လိုလာတဲ့ပိုစားမိလို့ဘလို့ပဲ organic ကြီးပဲပြောပြောဘယ်တိုင်းကြီးကဝင်လာတယ်ဘလို့အစာတောက်ဈေးကြီးကြီးပဲဖြစ်ဖြစ်ကိုယ်ခန္ဓာကိုယ်ကစုပ်ယူနိုင်တဲ့ပမာဏတည်းပိုစားလိုက်လို့ရှင်တန်ဆေးလွန်ပေးပဲဖြစ်သွားတယ်
ဟုတ်ကဲ့ဆရာမဒီနေရာမှာခုနကပြောတယ်ဒီအချိုတက်များလွန်းတဲ့မြမယောဂါအစာအစာတွေပေါ့နော်အဲ့ဒါလေ
းဆိုဆိုကပြောတယ်ကျမတို့အချိုတက်လွန်ခဲ့တဲ့အစာတောက်တွေဆိုတာဒီနေ့ကျမတို့လူတရာကိုမေးရင်69ယောက်ခွဲလောက်မှာကိုယ်ကကျမတို့ကအချိုတက်လွန်ခဲ့တဲ့အထူးသဖြင့်တရေစာအရန်စားတဲ့တရေစာတွေကဒီတရားချက်တွေအရန်များလာလို့စားတဲ့အတွက်ဒီနေ့ကျမတို့စစ်တမ်းကောက်တော့ကလေးသူငယ်တွေမကောက်ဘူးအသက်အရွယ်ယောက်ျားမိန်းမအားလုံးမှာကျမတို့တိုင်းပြည်ကစီယူယောဂါတော်တော်အဆင်ပြေနေတဲ့အထက်ကိုရောက်နေတယ်တိုင်းကြည့်မယ်ဆိုရင်ကြာကင်လုံးတော်တော်များများကထိုက်ကျူးမှာတော်တော်ရှိတယ်ဒါကိုကိုကိုဒါရကနုစမလောက်ကြဘူးပေါ့နော်အဲ့တော့အဓိကကတရားတဲ့လွန်ကဲမှုဖြစ်တဲ့အချိုတွေနဲ့တောက်စီရအချိုရည်တွေနဲ့ခုနကမုတ်ပြေစာတွေပေါ့ဟိုချိုမှကြိုက်ကြတာဟုတ်ဟိုထောပတ်ဒီချိုရည်တောက်ရင်တော့လေနုစီအများကြီးထက်တောက်တာဆိုတော့ထောပတ်ဒီကဒီတိုင်းကျမ်းမာရေးနဲ့ညီညွတ်ရသားနဲ့နုစီနုစိမ့်တွေထက်တောက်လိုက်ချင်းကြောင့်ဒါဆိုရသူတို့မသိဘူးဒါရတခွဲကမှယူတခွဲကြီးတော့မှပုံမှန်ထက်ဆယ်စားလောက်တက်သွားတယ်ခန္ဓာကိုယ်မဆုပ်ယူနိုင်တဲ့တရားတဲ့ဒီကဒီထောပတ်ဒီချိုရည်တခွဲထဲမှာသူတို့ရလိုက်တယ်ဆိုတော့မသိကြဘူးပေါ့နော်အခုဆိုလို့ရှိရင်ဒါအဲ့ဒီကြားတဲ့ကစားတဲ့ကနောက်အစီတက်ပေါ့နော်အားလုံးကြိုက်ကြတယ်အများကြီးစားကြတယ်ဘေကရီတွေပေါ့ကိမ့်မုံတွေပေါင်မုံတွေဘစ်ကစ်တွေကူကီတွေဒါမြမရိုးရမုံတွေအဲ့ဒီမှာလဲကြားတဲ့ကလွန်ကဲမှုကိုတိတ်ပြီးတော့သူတို့မသိကြဘူး
ဟုတ်ကဲ့ဆရာမအဲ့တော့ဒီအချိုလွန်ကဲမှုကဘယ်လောက်ထိဖြစ်လဲဆရာမ
အချိုရင်းလေးတစ်ခွက်တောက်လိုက်တယ်ဒါရှစ်အောင်စားဆိုတဲ့ခွက်ကလေးကလက်ပြီးစုပ်လောက်ပဲရှိတယ်ဒါလေးတစ်ခွက်မှာခုနဝယ်တောက်တဲ့ဘူးတွေပေါ့နော်ကြားအနည်းဆုံး12ဆုံးလောက်ပါတယ်ဒီဘူးလေးလေးမှာ12ဆုံးတလီတာဘူးမှာဆိုလို့ရှိရင်အနည်းဆုံး65 gram လောက်ပါတယ်ဆိုလို့ရှိရင်ဒါတော်တော်များနေပြီပေါ့နော်ဆိုအဲ့ဒါကိုနှစ်နှစ်ချိုက်ချိုက်နဲ့ခုလိုပူလဲရာဒီမှာအချိုရည်တွေအရန်တောက်ပြီရလို့နော်အဲစားတဲ့တောက်တဲ့မော်လဆောင်တို့ရွှေရင်အေးတို့ဟောအဲ့ဒီမှာစိတ်ကြိုက်ချက်ဒါကုစီမှာလဲတကြားတက်ကပါပြီးသားအနောက်ထဲတဲ့လို့စီနိုစိမ့်အားပြီးလို့ရှိရင်တကြားတက်ကိုထက်ထည့်ပြီးရင်ထည့်ရင်ထည့်ပြီးရင်ထည့်ရင်ဆိုတော့ပုံမှန်မော်လဆောင်ထည့်ရင်ကျမရည်အတွက်ညီမျိုးရဲ့သားနဲ့ခုနရောင်စုံကာလာစုံတွေတောက်လိုက်တဲ့ရွှေရင်အေးတို့ဖာလူဒါတို့ကကျမရည်အတွက်ဘလောက်ထိဆိုးကျိုးရှိတယ်ဆိုတာကိုကျမတို့ပြည်သူတွေသိစေချင်တယ
်ဟုတ်ကဲ့ဆရာမနောက်ရွာဒီယောဂအတွက်သတိဖြစ်တင်လား
ကျမတို့တိုင်းပြည်ရဲ့အစားအသောက်တွေမှာကျမရည်နဲ့ညီညွတ်တဲ့ healthy choices တွေဆိုတာရှိပါတယ်ဒါပေမဲ့အလိုလိုက်ပြီးတော့ခုနလိုမျိုးဟိုလွယ်လွယ်ရတဲ့အဖျော်ရည်တွေတရေစာတွေကိုစားမယ်ပြီးရင်ငပိငပြားကြီးနှစ်ချောက်တို့ဘာစားကဟင်းလိုက်မှထက်ချက်တယ်အဲ့တော့လူခန္ဓာကိုတနည်းလိုအပ်တဲ့စားတဲ့ကလက်ဖက်စားဆုံးလေးရဲ့တဝက်1500 mg အများဆုံးမှ2000 mg လဲတို့တာဒါပေမဲ့ကျမတို့လူမျိုးတွေကအဲ့ဒါကြီးဆယ်စ mg ကိုမြန်မာလူမျိုးစားနေတဲ့မနေ့ကနှစ်ကင်းစာညစာရဲ့အစားအသောက်ကြီးထဲမှာအဲ့လောက်ထိပါတဲ့အတွက်ကျမတို့လူမျိုးရဲ့စားတက်စားသုံးမှုဟာအရန်ကြီးကိုလွန်ကဲနေတယ်ဒါကြောင့်မို့အသက်ငယ်ငယ်ရွယ်ရွယ်နဲ့ကျမတို့သုတေသနစက်တန်းတွေအရာကလေးတွေမှာ hypertension တွေဖြစ်တယ် high blood pressure တွေဖြစ်ပြီးတော့လေငန်းယောဂါတွေအဖြစ်များလာကြတယ်နောက်ဆက်တွဲဆိုတော့ပြောတယ်ကျမတို့အကုန်ဆက်နေတာဟုတ်ဒီယောဂါတွေကအဖော်နဲ့လာတာဆိုတော့
ဟုတ်ကဲ့ဆရာနောက်ဆုံးရောကျွန်တော်မမေးမိတဲ့တခြားဒ
ီအနာဂတ်ကိုကောင်းဆောင်မယ်ဒီနေ့ကျမတို့ရဲ့လူငယ်တွေအထူးသဖြင့် high school နဲ့အထက်တန်းကျောင်းသားနဲ့တက္ကသိုလ်အရွယ်ကလေးတွေကဒီကလေးတွေရဲ့ခန္ဓာကိုယ်ဖွံ့ဖြိုးတိုးတက်မှုအထူးသဖြင့်သူတို့ရဲ့အုံနောက်သူတို့ရဲ့ဉာဏ်ရည်မြင့်မားမှုဒီ concentration စုစိုက်အာရုံစိုက်မှုကောင်းမှုတွေကအခုသူတို့အရန်ကြိုက်နေကြတဲ့ဒီအချိုရည်တောက်တုံးမှုတွေကအရန်ကိုမြင်လို့ပါတယ်အဲ့တော့ဘူးလေးတစ်ဘူးတောက်ရင်တော့အရန်အချိုရည်များလို့နေတဲ့အဲ့နောက်ဆက်တွဲကခန္ဓာကိုယ်ရဲ့အုံနောက်ကိုထိခိုက်မယ်ခုနတွေးခေါ်ကြံစားမှုတွေကိုထိခိုက်မယ်နောက်ဆုံးဒီလုံနိုင်ခန္ဓာကိုယ်ရဲ့ဆွမ်းနိုင်တဲ့မြတ်ပုတင်ရှိကိုဘလို့မှအမြင့်ဆုံးရောက်အောင်လုပ်နိုင်မှာမဟုတ်တော့ဘူးအဲ့တော့အရွယ်မတိုင်ခင်ဘဝကိုဆုံးရှုံးရမယ်အဖြစ်မျိုးလို့မဖြစ်စေချင်ပါဘူးအဲ့တော့ဒီအရွယ်တွေအကုန်လုံးကသူတို့ဒီနေ့တကယ်ကိုမင်းရေရှိရေစားသုံးနေတဲ့ခောက်ဆွဲတုပ်တွေကြာဆန်တုပ်တွေအခုအချိုရည်တီမစ်တွေကော်ဖီမစ်တွေပြီးအချိုရည်ဘူးတွေဘူးတွေအမျိုးပေါင်း48မျိုး brand လောက်ရှိတယ်ကျွန်တော်သူတည်စနာလုပ်ကြည့်တာအဲ့တော့ဒီကလေးတွေအရန်တောက်တယ်အမြင့်ဆုံး brand တွေဆိုလို့ရှိရင်အထက်မှာတကြားက85 gram လောက်ထိအောင်ပါတယ်တစ်ခါတော့ဘူးလေးတစ်ခုမှရှိတော့6 gram ကလက်ဖက်စားဆုံးတစုံရှိတဲ့အတွက်လင်းနဲ့စားလိုက်ရင်တကြားအစွန်း20ကျော်ပါတယ်ဆိုတော့အဲ့ဒီပလင်းတပလင်းလုံးဝတဝက်ကျော်ကျော်ကတကြားတွေကိုတောက်နေတာပါ liquid အနေနဲ့ရေဖြော်ပြီးတောက်တဲ့အတွက်တကယ်ကိုကျမတို့မတွေးဝင်စရာယောဂါကြီးအဲ့တော့အချိုတစ်ခုလဲကြောင့်စီးချိုဖြစ်တာမဟုတ်ပါဘူးဆစ်ဆွာပြောတယ်ကြောက်ကကိုတွေးတော်နှလုံးရောခုနနောက်ဆုံးလင်းငန်းပြတ်တဲ့အထိအလုံးကပိုထော်လေးနဲ့တွေ ွဲနေတာဖြစ်တဲ့အတွက်ကိုရှောင်းသိချင်တယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဘတ်စင်ကျမကြီးကဏ္ဍကိုကိုမင်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့ဒီနေ့ညအတွက်နောက်ဆုံးကြံရှိတဲ့ဘတ်စင်တိုင်းသတင်းအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်မြန်မာနိုင်ငံတဝန်းတိုင်းသားနယ်စပ်ဒေသတွေမှာဖြစ်ပျက်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့တင်ဆက်ထားတဲ့ဒီအစီအစဉ်ကိုထိုင်းခြေဆိုင် FBR ဝိုင်းတော်သားတွေကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါနေဆက်ဒေသတိုင်းသားတည်င်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်င်းလွာမှာနားဆင်ရမှာတွေကတော့မွန်ပြည်နယ်တထုံခရိုင်ဘီလင်းမြို့နယ်မှာရှိတဲ့စစ်ကောင်စီတပ်စခန်းနှစ်ခုကိုရုတ်သိမ်းပေးဖို့ KNU ကကြေညာချက်ထုတ်ပြန်ထားပါတယ်။လက်လုံဘုံပေါက်ကွဲလို့ရှမ်းပြည်နယ်နောင်ချိုမြို့ကပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF အဖွဲ့ဝင်2ယောက်တေဆုံးခဲ့တယ်ဆိုတာနဲ့ကချင်ပြည်နယ်ဖက်ကန်မြို့မှာတော့ Mitel SIM card နဲ့ Mobile Data Internet Line တွေပြတ်တောက်သွားတဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်မှာရှင်သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ။မွန်ပြည်နယ်တထုံခရိုင်ဘီလင်းမြို့နယ်မှာရှိတဲ့စစ်ကောင်စီ 4K တပ်စခန်းနဲ့ Winter Ban တပ်စခန်းတစ်ခုလုံးကိုဧပြီလ23ရက်နေ့မှာနောက်ဆုံးထားပြီးအပြည့်စုံကွာပေးဖို့ကရင်မျိုးသားကာကွယ်ရေးတပ်ဖွဲ့ KNDO တပ်ရင်းတွေကဧပြီလ20ရက်နေ့မှာကြေညာချက်ထုတ်ပြန်ထားပါတယ်။တမန်နောက်ဆုံးရက်မှာထွက်ခွာတာမရှိရင်စစ်ရဲအယထိရောက်စွာအရေးယူဆောင်ရွက်မှာဖြစ်တယ်လို့စစ်ကောင်စီတပ်ဖွဲ့ဝင်တွေဟာမြန်မာနိုင်ငံအနှံ့ပြားမှာရှိတဲ့တိုင်းနာလူထုအပေါ်အငင်းပန်းနှိမ့်ဆက်မှုအမျိုးမျိုးလှုပ်ဆောင်နေတာကြောင့်၎င်းနယ်မြေအတွင်းမှာလုံးဝနေထိုင်ခွင့်မပြုဘူးလို့လည်း KNDO ထုတ်ပြန်ချက်ထက်မှပါရှိပါတယ်။ဒါအပြင်အဲ့ဒီစခန်းမှာရှိတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေဟာ KNDO တပ်ဖွဲ့နဲ့ပူးပေါင်းချင်ရင်တမန်ရမတိုင်မီမှာဆက်တွယ်နိုင်ကြောင်းကိုလည်းအသိပေးထုတ်ပြန်ထားပါတယ်။ 4K နဲ့ Winter Ban တပ်စခန်းမှာစစ်ကောင်စီတပ်နဲ့အတူနေချဆောင်တပ် BGF တပ်တွေလည်းအခြေပြုတပ်ဆွဲထားပါတယ်။
ရှမ်းပြည်မြောက်ပိုင်းနောင်ချုံမြို့မှာဆံကဲအတွင်းတည်ဆောင်လာတဲ့လက်လုပ်ပုံတလုံးပောက်ကွဲလို့ပြည်သူ့ကာကွယ်ရေး PDF အဖွဲ့ဝင်အုပ်ပွဲချင်းကြီးတည်ဆောင်ခဲ့ပါတယ်။စစ်ကောင်စီနဲ့ဆက်ဆက်ပတ်သက်သူတွေကိုတတိပေးမစ်ရှင်ဆောင်ရွက်မှုကနေလက်ကြံပုံးတွေကိုဆံကဲနဲ့အတူတည်ဆောင်လာစဉ်ပုံပောက်ကွဲမှုဖြစ်ပွားခဲ့တာလို့နောင်ချုံမြို့ NHPDF တပ်ဖွဲ့ဝင်တို့ကပြောပါတယ်။တည်ဆောင်သူလူအလုံးဟာနောင်ချုံမြို့သားတွေဖြစ်ကြပြီးသူကတော့ပန်ဟက်ရွာနေမြေတိုင်းဦးစီးဌာနကနေ CDM လုပ်ထားသူဖြစ်တယ်လို့ဆိုပါတယ်။ပုံပောက်ကွဲပြီးနောက်ပါအဲ့ဒီတေဆုံးသူ CDM ဝန်ထမ်းရဲ့နေအိမ်နဲ့အနည်းနာအိမ်တွေကိုရဲနဲ့စစ်တပ်ကဝင်ရောက်ရှာဖွေစစ်ဆေးခဲ့တယ်လို့လည်းနောင်ချိုဒေသခံတွေကပြောပါတယ်ပြီးခဲ့တဲ့မတ်လ10ရက်နေ့ကလည်းနောင်ချိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တို့ကိုစစ်ကောင်စီကဖမ်းဆီးရမိခဲ့ပြီးယနေ့အချိန်ထိတတိယအစအနနဲ့အဆက်အသွယ်မရရှိသေးဘူးလို့လည်း PDF ဖွဲ့ဝင်တွေကပြောပါတယ်
ပြည်သူ့ကာကွယ်ရေးအဖွဲ့ PDF တန်တရနဲ့ဖမ်းဆီးခံရတဲ့ရခိုင်ပြည်နယ်တောင်ကုန်းမြို့နယ်လူငယ်ဥက္ကဋ္ဌကိုမင်းကိုဦးကိုတန်တွဲထောင်ကနေဧပြီလ18ရက်နေ့ကရုံးချင်းမှာတပ်တေမခိုင်လုံတဲ့အတွက်တရတီပြန်လည်လွတ်မြောက်လာပြီလို့တောင်ကုန်းမြို့ခံတွေကပြောပါတယ်။တောင်ကုန်းမြို့ချောင်းကောက်ရက်ွက်မင်းလန်းနေကိုမင်းကိုဦးကို PDF တွေကိုငွေကြေးထောက်ပံ့နေဆိုတဲ့တန်တရနဲ့2023ခုနှစ်ဒီဇင်ဘာလဒုတိယအပတ်မှာနေအိမ်ကနေဖမ်းဆီးပြီးအကြမ်းဖက်မှုဥပဒေပုံမှန်90ညနဲ့ဆွဲချက်တင်ခဲ့တာပါရခိုင်ပြည်မှာကိုမင်းကိုဦးအပါအဝင် PDF ဆက်ဆက်ပြီးတန်တွဲငပလီမြတ်ဦးနဲ့တောင်ကုတ်ဒေသခံ5ဦးကိုဖမ်းဆီးထားပြီးအဲ့ဒီအထက်ကတန်တွဲမြုတ်ခံ3ဦးနဲ့မြတ်ဦးဒေသခံလူငယ်စာရေးဆရာမင်းတီပါတို့ကိုအကြမ်းဖက်တိုက်ဖြတ်ရေးဥပဒေပုံမှ90ညနဲ့မြို့နယ်တရားရုံးတွေကထောင်ဒဏ်10နှစ်စီချမှတ်ခံထားရပါတယ်
။ကရင်မြို့သားစီယုံခရယူဒူပလေယာခရယံအတွင်းခရီးသွားလာခွင့်ကိုနေ့စဉ်နာနဲ့6နာရီကနေည9နာရီအတွင်းသာသွားလာခွင့်ပြုမယ်လို့ဧပြီလ10ရက်နေ့ဆွဲနဲ့ထုတ်ပြန်လိုက်ပါတယ်။ ตาจอมโลขี้ตั้วฤณีเนี่ยญะคุณนายก็นี่นานเนี่ย6นายอ่ะตื่นเพ็ดตันตั้วละขึ้นมาปิลุโผเนี่ยขี้ตั้วละได้ตูฤณีเนี่ยตะสัญญาภွဲซีก็ซิเสียดาโกจีปิวสาเล็กขันไปจาโพมรอยินฤณีก้ามันชะปีม้องเนี่ยมาผิดปีสังเกตซีดูฤก็รออุทุชุปีม้องเนี่ยมาเลยทุบแยงเฉ็ดมาพอปะท้าบาระเกียนอยู่နိုင်ငံชายยึดตาวงคัมโปรซอตตอนี้ก็รอปิดูฤณีเนี่ยสิกกองซีเนี่ยกิงๆชินๆเนี่ยจาโพสิกกองซีก็ยัดตั้วฤกูอกากวยยูดาฤณีญา lama poma sitane kien yupiri apta pwere cha, titwe taip pwere chao, ayet ta khiite tenye ne, kongdingare milang khedalo, ayet ta te chule jinsan timan te song kheare piyatwe shikhe baare.
ချင်းပြည်နယ်မှာဒေါ်လာရဲ့အရှိန်မြင့်နိုင်ရေးနဲ့ဒေါ်လာရဲ့တပ်ဖွဲ့ဝင်တွေကိုအထောက်အကူပြုနိုင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ချင်းဒီဂျစ်တယ်လော်တရီလို့ခေါ်တဲ့ဒူမီတီကိုဧပြီလ၁၂ရက်ကနေ၂၅ရက်နေ့အထိပရိုမိုးရှင်းကာလအဖြစ်သတ်မှတ်ထားပြီးတီတဆောင်ကိုဒေါ်လာနဲ့ရောင်းချပေးတဲ့ရှိကပထမဆုံးကိုအမေရိကန်ဒေါ်လာ900ငါးစက်မြန်မာငွေ15သိန်းခန့်ချင်းမြင့်မ အခုရတဲ့တင်လာတွေကိုတင်ဆက်ပေးသွားမှာပါကချင်ပြည်နယ်ဖကမြို့မှာတော့မိုက်တာဖုန်းစင်ကန်နဲ့မိုဘိုင်းဒေတာအင်တာနက်လိုင်းတွေနှစ်ပတ်ကျော်ကြာလောက်ရရှိပြီးတဲ့နောက်ပြန်ပြီးတော့ပြတ်သွားတယ်လို့ဒေတာကန်တွေကပြောပါတယ်လူထုတွေကစီးပွားရေးပညာရေးအဆက်အဆက်အရာများထိခိုက်နေတယ်လို့ဆိုကြပါတယ်ဒီကြောင့်ကိုတော့ကျွန်မအမိရတင်ဆက်ပေးထားပါတယ်
ဖကမြို့နယ်အနီးတစ်ဝိုက်မှာတော့ဧပြီလ၄ရက်နေ့ကစတင်ပြီးမိုက်တာဖုန်းစင်ကန်နဲ့အင်တာနက်လိုင်းပြန်လည်အသုံးပြုခွင့်ရရှိရာကနေဧပြီလ၁၈ရက်နေ့ညကပြန်ပြီးတော့ပြတ်တောက်သွားတာဖြစ်တယ်လို့ဖကန်ဒေတာခန့်တယောက်ကပြောပါတယ်ဧပြီလ၁၈ရက်နေ့ညကပြန်ပြတ်သွားဟုတ်တယ်မိုင်းတဲကဒီဧပြီလ၄ရက်နေ့မှာဖကန်ကိုမိုင်းတဲလိုင်းပြန်ဖွင့်ပေးရပါတော့အဲဆိုရင်စူပေါင်း၅၀၀လောက်
no? แล้วมันได้ยาวเปลี่ยนไปไปได้พี่เอาเลยโอเคอาชีพเนี่ยที่ไม่ได้ก็ใช้ยงเนี่ยเพื่อนเดียวยงเนี่ยเพื่อนที่ไปเจอไปที่ไปเจอเนี่ยยงเนี่ยเพื่อนเดียวอาจารย์จะอะไรบ้างไม่ใช่ป่ะเนาะ
พักกันสายดาวมันมองลงเคมาสามอกระดิ่งมอเตอร์ไวไม่เจอสิงกันเนี่ยอินเทอร์เน็ตไลน์เปลี่ยนเพราะยาชีเจไม่เจอสิงกับตะกั่วจะต้องจอดที่เปย์บิโรซีจีจีเนี่ยเวียอยู่ตรงสวยแค่เบรนเอาอะคุณลุงอยู่อินเทอร์เน็ตไลน์เปลี่ยนเช็ดเอาขนาดยาลาเช็ดเอลูกพักกันดีตากันอยู่อ่ะเปียววารีลงเคงอ่ะดีตากันลุงอ่ะมีตัวมีเดียวกันนาทีแรกก็ไม่ได้ก็จะไปมาคุ้มชินาบุรีเนาะแต่แม่ไม่ได้กัดยินไลน์ยาเขาจะ
ที่มันเลวร้ายแบบนี้อ่ะบ่เนาะเอาเวทท้าว่าคุณจะไม่ยาวโซ่เลยเนี่ยใช้ช่วยยาวบ่ถ้าการอยู่ในมารอสิ่งของสิ่งก็อินเทอร์เน็ตไลน์เช็ดเอาเกล้าชิลล์ปีตัวบีเช็ดบ่อะคุณส่วนยังเจ้าสิ่งยาวเวลูกันยามาเลยอินเทอร์เน็ตไลน์ไม่ใช่เรื่องส่งช่วงนี้นะมูรีชินีเดลูพักกันติดตามอยู่ด้วยกันเสพบ่เปล่าบารีถ้าเกิดมาไลน์ไม่ยาวด้วยที่ถ้าเกิดบีเรลูมูรีสิบวัยเป็นยังไงจะมาเอากงทุกข์เอาเด็กบ่เนาะมาสิบวัยสูง ပိတ်ထားစေဖြစ်ပါတယ်ဖုန်းအင်တာနက်လိုင်းတွေပိတ်ထားချိန်မှာဖကံမျိုးပေါ်ကIP စတာတက်စင်ထားတဲ့အင်တာနက်ဆိုင်တွေမှာတော့တနအီကိုကြံ9000ပေးပြီးတော့အသုံးပြုနေရတာဖြစ်တယ်လို့ဒေတာကန်တွေကပြောပါတယ်ဖကံမျိုးနယ်နဲ့အနီးတစ်ဝိုက်ကိုစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်2021ခုနှစ်ဩဂတ်လ20ရက်နေ့ကစပြီးတော့အင်တာနက်လိုင်းတွေကိုပိတ်ထားခဲ့တာဖြစ်ပါတယ်ရှင်
ဆက်ပြီးတော့ကြားပြည်နယ်လွိုက်ကော်မြို့မှာစစ်ဘေးရှောင်နေကြတဲ့ရွာသားတွေဟာနေရက်ကိုမပြတ်နိုင်ကြသေးသလိုနေအိမ်တွေအတွင်းဖောက်ထွင်းအခိုးခံရမှုတွေနဲ့ကြုံတွေ့နေကြရပါတယ်ဒီကြောင့်ကိုတော့နမ်ဟော်ကနေစူးစီးတင်ဆက်ပေးထားပါတယ်
လွိုက်ကော်မြို့ဒေါဥခုရဲ့အနောက်ဖက်
Tong Mai La Aquama Shide, Mumbia Yama, BDF Ne, KNDF, Pupong Tane, Sikonsi, Tapuerita, Taipwe, Pin Tan, Pipwa Kerajao, Yuadari Ha, Sanawai Lassa, Bangadega, Niakani, Tapje Ketara Pipare, Aku Lila Gala, Jamian Latte, Yuadaracho, Niap Janji Yamaro, the Yualoni Ba, Ne Indri, Popcha Kayabi, Tampoji Pisiri, Koyu Kayare, Lu, Niap Jan, Chini Chikere, Yuadu the Uga Akulu, Pioare.
ไอ้หมาတော့ဘာမှရှိတဲ့အခုကိုယ်တော်ကြီးဆိုင်ကယ်တဲ့ဘောင်းကြီးခုံးကြီးပုံလို့တော့နောက်လည်းရခဲ့တဲ့စားလေးရှိတဲ့ပြည်နေပေါ်ပါဘူးမှမကြောက်ခလုံးချဲတဲ့ဤပါတဲ့ဆရာတို့ခန်းဘူးတော်လို့ချက်ပြီးဆောင်းဝင်းကြွားဖြုတ်အိမ်ဖြုတ်မှန်နေကွင်းရုံဝင်တခုလိုလုံးလားတားလိုလုံးလားတော့မပြောတော့ဘူး
မုံပြရွာမှာအင်ချီ300လောက်ရှိပါတယ်လက်ရှိမှာတော့ရွာသားတော်တော်များများဟာနေရာမပြောင်းရဲကြသေးပဲလွယ်ကော်မြို့ပေါ်နဲ့ရှမ်းကယားနယ်စပ်မိုးပြေဖဲခုံဘက်မှာခလုံးနေရာဆဲဖြစ်ပါတယ်နေရာပြောင်းကြည့်သူအဖို့ရွာအဝင်ထွက်စစ်တပ်ကိုအကြောင်းကြားနေရတယ်လို့ရွာခံကအခုလိုဆက်ပြောပါတယ်
ဒီလိုပေါ်ရတယ်နောက်ပြီးတော့ဆက်တဲ့ချိန်တွေအခုအနေတော်တယ်ဆိုပြီးတော့မှလို့လာရတာလေဒီမှာတော့သူလုပ်တယ်နေလုပ်တယ်နောက်ပြီးတော့ဒီရောက်မှတချို့ကြတော့ပြန်ရနေပြီပေါ့ဒီကျော်လုံးလည်းတင်ရလည်းမလုံရွာလည်းမပြရအောင်ဆိုတော့အဲ့လိုပဲကြည့်ပြီးဟာလေးထိုက်တော့သွားဝင်နေဒီမျိုးကြီးကတော့မင်းနဲ့ချက်ဆက်မှုပြပါလေဟာလေးကလေးကကြည့်ပြီးတော့ထိုက်တော့နေလေ
ကျွန်တော်တို့ချင်းလေးဘောနော်ရွာမှာရှိနေတဲ့စစ်သားတွေကတော့ရွာသားတွေကိုရွာပြန်နေဖို့ပြောဆိုနေကြပေမဲ့တိုက်ပွဲမဖြစ်ရတော့အာမမခံနိုင်ဘူးလို့ပြောကြောင်းရွာသားတွေကပြန်လည်ပြောပြပါတယ်။ဂရီနီဒေသမှာစစ်ကောင်စီတပ်တွေဟာ PDF နဲ့ KNDF ပူးပေါင်းတပ်တွေကိုထိုးစစ်ဆင်ရမှာစစ်လေရင်ကြီးတွေနဲ့ပစ်ခတ်တာကြောင့်တရွာလုံးနေရာကနေထွက်ပြေးခဲ့ကြရပါတယ်။ တိုက်ပွဲကြောင့်ကရင်နီဒေသကလူဦးရေစုစုပေါင်း၃သိန်းနီးပါးအနက်တဝက်ကျော်ဟာစစ်ဘေးရှောင်နေကြရပါတယ်။အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရပါပါရှင်။ မွန်ပြည်နယ်တထုံခရိုင်ဘေးလင်းမြို့နယ်မှာရှိတဲ့စစ်ကောင်စီ၄ကီတပ်စခန်းနဲ့ဝင်းတပ်ပန်တပ်စခန်းတစ်ခုကိုဧပြီလ၃ရက်နေ့မှာနောက်ဆုံးထားပြီးစုခွာပေးဖို့ကရင်အမျိုးသားကာကွယ်ရေးအဖွဲ့ KNDO ကနေကြေညာချက်ထုတ်ပြန်ထားပါတယ်။ရှမ်းပြည်မြောက်ပိုင်းနောင်ချုံမြို့မှာလက်လုပ်ဘုံတလုံးပောက်ကွဲလို့ပြည်သူ့ကာကွယ်ရေး BDF အဖွဲ့ဝင်အုပ်ပွဲချင်းပြီးတည်ဆုံခဲ့ပါတယ်။
ตลอดชินนี้อีกหน้าสินนี้ก็เราก็เป็นสินทางยืนตรงนี้ผิดไปฟิวอีก็นี่จาตรีนี้ญาบายที่มาบาดาซีซั่นนี้ก็ญาเซนายที่วอชิงตันดีซีก็นี่ได้ย้ายทุ่งลื่นไปนี่ไปตลอดชินนี้เนี่ยเราวิวญาบายก็ email ပို့ခြင်းတယ်ဝေဖန်အကြံပေးခြင်းတယ်ဆိုရင်ကျွန်တော်တို့ကို email နဲ့ဆက်သွယ်နိုင်ပါတယ်ကျွန်တော်တို့ရဲ့ email လိပ်စာကတော့burmese@viewnews.com ဖြစ်ပါတယ်ခင်ဗျာအခုကြံနေသေးတဲ့အချိန်အတွင်းမှာတော့သတင်းအကျဉ်းချုပ်ကိုတလက်ကြေညာပေးမှာဖြစ်ပါတယ်ခင်ဗျာယူကရိန်းတပ်ဖွဲ့တွေနောက်ဆုံးခြေကုပ်ယူထားတဲ့မာရီယိုပိုမြို့ကသမ္မတစိုက်ရုံရှိရာကို ရုရှားတပ်ဖွဲ့တွေဝင်မတိုက်ဖို့သမ္မတဗလာဒီမီယာပူတင်ကဒီနေ့ညွန်ကြားလိုက်ပါတယ်။အိန္ဒိယကိုဝင်ရောက်တိုက်ခိုက်ခြင်းအပြင်ရုရှားတပ်ဖွဲ့တွေအန္တရာယ်ဖြစ်စေမဲ့အစားအိန္ဒိယကိုယင်းတကောင်မှပြန်လို့မရနိုင်တဲ့အထိတင်းကျပ်စွာပိတ်ဆို့ထားတဲ့လို့ရုရှားကာကွယ်ရေးဝန်ကြီးစာကေရှိုဂူကိုသမ္မတပူတင်ကရုတ်တံကနေတိုက်ရိုက်ထုတ်လွှင့်ပြသတဲ့စီးပွဲမှာညွှန်ကြားချက်ပေးလိုက် ဒီနေ့ပြောကြလိုက်ပါတယ်ယူကရိန်းကိုကျူးကျော်တိုက်ခိုက်မှုနဲ့ပတ်သက်လို့ရုရှားပေါ်နောက်နိုင်ငံတွေကပြင်းထန်တဲ့ဆန္ဒပြတွေကိုစိုက်မုံနဲ့အတူတင်ဆက်ပေးသွားမှာပါမွန်ပြင်းလို့ဆက်ပြီးဆက်ပြီးရာရီအားလုံးကိုရုရှားကသိမ်းပိုက်ထားပြီးဖြစ်ကြောင်းကာကွယ်ရေးဝန်ကြီးရှိုဂူကတမရပူတင်ကိုပြောကြားလိုက်ပါတယ်ယူကရိန်းကိုကျူးကျော်တိုက်ခိုက်မှုနဲ့ပတ်သက်လို့ရုရှားပေါ်နောက်နိုင် ဒီနေ့ကျွန်တော်တို့ဒီအသင်စာအစာအသောက်တွေကိုပြောကြပါတယ်။ဒီနေ့ကျွန်တော်တို့ဒီအသင်စာအစာအသောက်တွေကိုပြောကြပါတယ်။ဒီနေ့ကျွန်တော်တို့ဒီအသင်စာအစာအသောက်တွေကိုပြောကြပါတယ်။ဒီနေ့ကျွန်တော်တို့ဒီအသင်စာအစာအသောက်တွေကိုပြောကြပါတယ်။ဒီနေ့ကျွန်တော်တို့ဒီအသင်စာအစာအသောက်တွေကိုပြောကြပါတယ်။ဒီနေ့ကျွန်တော်တို့ဒီအသင်စာအစာအသောက်တွေကိုပြောကြပါတယ်။ဒီနေ့ကျွန်တော်တို့ဒီအသင်စာအစာအသောက်တွေကိ မြန်မာနိုင်ငံတွင်နိုင်ငံသားငွေလက်ခံရရှိသူတွေအနေနဲ့တရက်အတွင်းမြန်မာကျပ်ငွေနဲ့လဲရမယ်ဆိုတဲ့သတ်မှတ်ချက်ကနေကင်းလွတ်ခွင့်ရှိတဲ့ကုမ္ပဏီတွေနဲ့ဖွဲ့စည်းတွေစီရင်ကိုစစ်ကောင်စီကဒီနေ့ထုတ်ပြန်လိုက်တာမှာအဲဒီကင်းလွတ်ခွင့်ရှိတဲ့အထက်နိုင်ငံသားကလာရောက်ရင်းနှီးမြှုပ်နှံထားသူတွေတန်ရုံတွေကုလသမဂ္ဂဖွဲ့စည်းတွေနဲ့ NGO ဖွဲ့စည်းတွေပါဝင်တယ်လို့ဆ ဆက်သွယ်ရေးဝန်ကြီးဦးအောင်နိုင်ဦးကဒီကနေ့ချင်းပါတဲ့အွန်လိုင်းအစည်းအဝေးမှာပြောကြားခဲ့ကြောင်းအပီသတင်းမှာဖော်ပြလိုက်ပါတယ်။အမေရိကန်ပြည်သူ့မှာတော့ဧပြီ20ရက်နေ့ဗုဒ္ဓနေ့ကဆင်းရဲရတာကိုဗစ် ဒီညတော့သတင်းကျဉ်းချုပ်ကတော့ဒီလောက်ပါပဲအခုည19:00အလိမ်မှာဖြစ်ပြီးတော့အတန်လမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့နက်ရှင်ကာလီနဲ့ရော့မက်ကလင်းတို့ဖြစ်ပါတယ်ဗီအိုအမေရိကန်တိုင်းရဲ့ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုလိုင်းတို့မီတာ19.25နဲ့30နှစ်တို့ကနေအတန်လွန်ပေးခဲ့တာဖြစ်ပါတယ်ဗီအိုကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သွားလာရှင်နေအားလုံးဘေးကင်းလုံခြုံနိ
This program has come to you from the Voice of America, Washington.